Welcome to the Voice of America in Burmese.
မင်္ဂလာနေ့သည့်အစမှာသောရရှိနေပြောရှင်းနိုင်ကြပါသည်ခင်ဗျာ။ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ23ရက်တွင်ဦးနေနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3040 48တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ။ကျွန်တော်ညံဝင်းအောင်မဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်သွားမှာပါ
။မင်္ဂလာပါရှင်ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုကြော်ကြော်သိနေအတူကြီးညာပေးမှာပါ။ Syria နိုင်ငံနဲ့ Turkey ကဝင်ရောက်ကျူးကျော်တိုက်ခိုက်တဲ့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီက Turkey ကိုအရေးယူပေးဖို့ Arab အဖွဲ့ချုပ်ကတောင်းဆိုလိုက်ပါတယ်။နှစ်20ကျော်အတွင်းနီပေါ်ကိုတရုတ်သမ္မတတယောက်အနေနဲ့စနေနေ့မှာတရုတ်သမ္မတရှီကျင်ပင်တွားရောက်လိုက်ပါပြီ။မြန်မာနိုင်ငံကစာအုပ်တွေမှာ Thai Visa အတုလုတ်ပေးနေတဲ့ဂိုင်းကို Thai အာဏာပိုင်တွေကဖမ်းလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင်
။ဟုတ်ကဲ့ပါခင်ဗျာ။နှစ်ပေါင်း60အတွင်းဂျပန်မှာအပြင်းထန်ဆုံးပြန်တိုက်တဲ့စူပါမုန်တိုင်းကြောင့်တိုကျိုကနေ23မိုင်ကျော်ဝေးတဲ့ချီဘာဒေသဟာအထိအနာဆုံးဖြစ်ခဲ့ရပါတယ်
။ဒီချီဘာဘက်မှာကားကြီးကားမောက်ပြီးတော့တဦးသေးတယ်အကားမှာပါလာတဲ့သူ့ရဲ့မိသားစုကလေး၃ယောက်ကလည်းပဲလွတ်သွားပြီမဲ့
တွေ့ကြုံမျိုးကန်တူပြောပြသွားတာပါဒီအကြောင်းနဲ့တူအပတ်စင်ကဏ္ဍတွေဖြစ်တဲ့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက် EDN 3အင်္ဂလိပ်သင်ခန်းစာနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေပြန်လည်တင်ဆက်သွားဖို့ရှိပါတယ်အခုတော့တင်းနေနေနေမနေ့ကနောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးတက်နဲ့ကိုကျော်ကျော်သိန်းတို့ပြောပြပေးပါအောင်ဗျာ
စီးရီးယားနိုင်ငံအရှေ့မြောက်ပိုင်းဒေသမှာအမေရိကန်တို့ရဲ့မဟာမိတ်စီးရီးယားDemocratic တအူ STF တွေကိုတူရကီနဲ့သူ့မဟာမိတ်စီးရီးယားပြည်သူစစ်တွေကစီးရီးတိုက်ခိုက်မှုတွေလုပ်နေတာကြောင့်ဒေသခံအရပ်သားတွေအိုးအိမ်ပြောင်းရွှေ့ရမှုဟာကာလတရှည်ဖြစ်လာနိုင်တဲ့အတွက်ပြင်ဆင်နေတယ်လို့လူခွင့်ရေးဖွဲ့တွေကပြောပါတယ်။ American သမ္မတ Donald Trump ကအဲ့ဒီဒေသခံနဲ့ American တပ်တွေပြန်ရုပ်သိမ်းဖို့တနင်္ဂနွေနေ့မှာဆုံးဖြတ်ခဲ့တဲ့နောက်ဗိုလ်တပ်ဦးနေကစပြီးတူရကီကစီးရီးယားနိုင်ငံတွေကိုဝင်ရောက်ထိုးစစ်ဆတင်ခဲ့တာပါ။တူရကီအစိုးရကသူတို့ရဲ့စစ်စင်ရေးကိုအဲ့ဒီဒေတာရင်ထဲထဲဝင်ဝင်လှုပ်ဆောင်လိုက်ပြီးလို့ချက်တဲ့ပရိတ်နဲ့ကြေညာလိုက်ချိန်မှာပဲဒေတာကန်လူပေါင်း9000လောက်ဗိုလ်တပ်ဦးနေကစအိုးအိမ်ပြောင်းရွှေ့ခဲ့ရတယ်လို့ Care International လူသားချင်းစာနာမှုအဖွဲ့က VOA ကိုပြောပါတယ်။ Arab အဖွဲ့ချုပ်ရဲ့နိုင်ငံခြားရေးဝန်ကြီးတွေဟာစနေနေ့မှာကိုင်ရိုမှာအစည်းအဝေးကျင်းပခဲ့ကြပြီးအခုလိုစီးရီးယားပိုင်နယ်ထဲတူရကီကျူးကျော်ဝင်ရောက်မှုတွေပြစ်တင်ရှုံချပါတယ်။ဒါ့အပြင်ဒီကိစ္စကိုအတွက်တူရကီကိုအရေးယူဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုပါတောင်းဆိုလိုက်ပါတယ်။တချင်ထဲမှာပဲကတ်စီဦးဆောင်တဲ့ Syria Democratic တပ်ဦး SDF ကသူတို့ကိုအကာအကွယ်ပေးဖို့အမေရိကန်ကိုပန်ချလိုက်ပါတယ်။အမေရိကန်ကသူတို့ကိုအကာအကွယ်ပေးမယ်လို့ကတိပေးထားပေမဲ့ခုလိုရုပ်ရက်ပြစ်ပယ်သွားတဲ့နောက်တူရကီရဲ့နေဆက်ကျော်ဖြတ်ထိုးစစ်ဆင်လာတာ၄ရက်ရှိလာပြီဖြစ်ပြီးတူရကီလေချောင်းရံကနေသူတို့ကိုအကာအကွယ်ပေးဖို့ပန်ချတာပါ။ Syria မှာအမေရိကန်ဦးဆောင်တဲ့ ISIS တို့ကြောင့်နှိမ့်နေမှာအဓိကကူညီခဲ့တဲ့ SDF တပ်တွေကတပ်သားပေါင်း1000ကျော်အသက်ပေးခဲ့ရတာဖြစ်ပါတယ်။
ဟောင်ကောင်မှာဥပဒေနဲ့မညီတဲ့စုဝေးဆန္ဒပြတော်တွေမလုပ်ဖို့ရဲတပ်ဖွဲ့ကတတိပေးထားတဲ့ကြားမှာပဲစနေနေ့ကနေရာတော်များများမှာဆန္ဒပြပွဲတွေငြင်းငြင်းချမ်းချမ်းနဲ့ပြီးသွားခဲ့ပါတယ်။ခေါင်းလုံးအရက်ကဆန္ဒပြပွဲတွင်ဟောင်ကောင်စုယုံမှုကယ်ရီလမ်းအနေနဲ့ဗိုလ်ထုနေမှာပြောမဲ့မူဝါဒရေးရာနှစ်ပတ်လည်မင်းကွန်းမတိုင်ခင်တောင်းဆိုချက်တွေကိုလည်းလျော့ဖို့ထပ်ပြီးဖိအားပေးခဲ့ကြပါတယ်။ဥပဒေနဲ့မညီတဲ့စုဝေးမှုဖြစ်ရဲတပ်ဖွဲ့ကသတ်မှတ်ထားတဲ့ခေါင်းလုံးကဆန္ဒပြပွဲမှာလူထောင်ပေါင်းများစွာပူးပေါင်းပါဝင်ခဲ့ကြတာပါ။အဒီရုံးနေနေရေးခေါင်းဆောင်တွေကဒီကိယုံနေနေရေးခေါင်းဆောင်တွေဝတ်ထားတဲ့ရဲတပ်ဖွဲ့တစုကလည်းသူတို့ရဲ့ plastic ဒိုင်းတွေကိုနံပါတ်တုပ်တွေနဲ့ထုရိုက်အသံပေးပြီးတော့နောက်ဖက်ခက်လန်းလန်းကနေလိုက်သွားကြရင်ဆန္ဒပြသူတွေချသွားခဲ့တဲ့အားအစီတွေကိုဖယ်ရှားခဲ့ကြပါတယ်။ဆန္ဒပြဝဲဒီမှပါဝင်သူတွေမျက်နှာဖုံးတက်ရင်ထောင်တန်းတစ်နှစ်ချမှတ်မယ်လို့အမိန့်ထုတ်ထားတာတတိယပတ်ကြာပြီဖြစ်ပေမဲ့လည်းဆန္ဒပြသူအများစုကအဲ့ဒီအမိန့်ကိုအံတုပြီးမျက်နှာဖုံးတွေတက်ပြီးတော့ဆန္ဒပြချီတက်ခဲ့ကြပါတယ်။
တရုတ်သမ္မတရှီကျင်ပင်ဟာစနေနေ့မှာနီပေါ်ကိုသွားရောက်ခဲ့ပါတယ်။ဒါဟာနှစ်ပေါင်း20ကျော်အတွင်းတရုတ်သမ္မတတအူးရဲ့ပထမဆုံးနီပေါ်ခီးစဉ်ဖြစ်တယ်လို့နှစ်နိုင်ငံကြားပင်မအခြေခံစောင့်ဆောင်ရာစီမံကိန်းတွေနဲ့ပတ်သက်ပြီးသဘောတူညီချက်တွေလက်မှတ်ရေးထိုးမယ်လို့ခန့်မှန်းကြပါတယ်။အိန္ဒိယမှာဝန်ကြီးချုပ်နရင်ဒရာမိုဒီနဲ့တွေ့ဆုံခဲ့တဲ့တရုတ်သမ္မတရှီကျင်ပင်ဟာအိန္ဒိယကနေနီပေါ်ကိုစနေနေ့မှာသွားတာပါ။အိန္ဒိယနိုင်ငံကြီးနှစ်နိုင်ငံဖြစ်တဲ့အိန္ဒိယတရုတ်တို့နဲ့ဆက်ဆံရေးတိစောက်ရမှာနီပေါ်အနေနဲ့တတိအကြီးကြီးထားလှုပ်ဆောင်အောင်မှာဖြစ်ပါတယ်။နီပေါ်ရဲ့စီးပွားရေးနဲ့နိုင်ငံရေးမှာအိန္ဒိယကကြဲကြဲပြန့်ပြန့်လွှမ်းမိုးနေတယ်လို့နီပေါ်ရဲ့မြန်မာတဲ့တောင်တန်းဒေသတစ်ချက်ဟာလည်းတရုတ်နဲ့နယ်နိမိတ်ချင်းထိစပ်နေတာပါ။တရုတ်သမ္မတဂျန်စီမင်းလက်ထက်1966နီပေါ်ကိုတရုတ်သမ္မတတုံးနေနဲ့ပထမဆုံးတွားရောက်တာဖြစ်ပေမဲ့တခြားတရုတ်ဝန်ကြီးချုပ်တွေနဲ့နိုင်ငံခြားရေးဝန်ကြီးပေါင်းတရုတ်ခေါင်းဆောင်တွေကတော့အဲ့ချိန်ကစပြီးနီပေါ်ကိုတရုတ်ဝန်ခီးမသွားကြပါဘူး။ အခုတရုတ်သမ္မတလာရောက်ချိန်မှာနီပေါ်သမ္မတဘီဒါယာဒေဝီဘန္ဒါရီနဲ့နီပေါ်ဝန်ကြီးချုပ် KP ရှမ်းမာအိုလီတို့ကခတ်မန်ဒူလေးစိတ်မှာသွားကြိုဆိုခဲ့ကြပါတယ်။အခုတရုတ်သမ္မတခီးစင်တွင်တနင်္ဂနွေမှာကျင်းပမယ့်တရုတ်ဝန်ဆွေးနွေးပွဲမှာဟီမိုနာတောင်လမ်းဒေသကြော်ဖြတ်ဆက်သွယ်မှုဆိုင်ရာနဲ့နေရင်းပြန်ပို့ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးနိုင်မယ်ရှိပါတယ်။
အမေရိကန်ပြည်ထောင်စုအနောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်မှာလေတိုက်နေတဲ့ကြားတွေကလောင်းနေတဲ့တော်မီကိုမိသားစုများတွေညှဉ်းသန့်နေကြတာတိုးတက်မှုရထားပါပြီ။အဲဒီတော်မီကြောင့်လူထုတည်ဆုံထားပြီးအဆောက်အဦဒါဇင်ပေါင်းများစွာမိတဲ့ပါတော့ဒါမှမဟုတ်ပျက်စီးနေပြီးတော့လူထောင်ပေါင်းများစွာကိုလည်းရွှေ့ပြောင်းကယ်ထုတ်ထားပါတယ်။ Saddle Ridge လို့မီလို့နာမည်ပေးထားတဲ့ Los Angeles ခရိုင်မှာလောင်နေတဲ့မီကိုညှဉ်းသန့်တာမှာညာရင်းချင်းမှာပဲ19ရာခိုင်နှုန်းထိန်းချုပ်ထားနိုင်ပြီလို့ Los Angeles မီသားဌာနအကြီးကဲ Brandon Silverman ကစနေနေ့မနေ့ပိုင်းမှာပြောပါတယ်။ကြတိဥရုကနည်းနည်းအေးလာတာနဲ့လေတံနှုံးကျော့သွားတာကြောင့်အခုလိုမိကိုထိနေတာပါမိကြောင့်နေရင်းတွေအပါအဝင်အစာအုပ်ပေါင်း30တလုံးတည်းမနေမိတဲ့ပါတော့ဒါမှမဟုတ်ပျက်စီးသွားပါတယ် Los Angeles ခရိုင်အနောက်မြောက်ပိုင်း San Fernando တောင်ကြားမှာလောင်နေတဲ့ဒေါ်မီဟာ area hectare 3000ကျော်လောင်ကျွမ်းပြီးတဲ့နောက်တောက်ကြံနေမှာပဲ73ရာခိုင်နှုန်းတောက်ကြံနေမှာ73ရာခိုင်နှုန်းပဲထိန်းချုပ်နိုင်ခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်အဲ့ဒီဒေသကဒေသခံတသိန်းလောက်ရှိတဲ့နေပေါင်း 23000 လောက်ကိုမဖြစ်မနေရွှေ့ပြောင်းဖို့စနေနေ့မှာအနာပိုင်တွေကညွှန်ကြားခဲ့ပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်။
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံကုဆောက်တွေမှာထိုင်းပြည်ဝင်ခွင့်ဗီဇာအတုတွေထူပြီးရောင်းစားနေတဲ့ထိုင်းနိုင်ငံဘန်ကောက်ခြေစိုက်ဂိုင်းတကိုင်းကိုထိုင်းအာဏာပိုင်တွေကဖော်ထုတ်ဖမ်းဆီးလိုက်ပါတယ်။ထိုင်းတောင်ပိုင်းဆုံခလာခဲမှာဗီဇာအတုနဲ့အချက်လက်တွေပြန်ပြီးပြင်ထားတဲ့မြန်မာနိုင်ငံကုဆောက်ကိုကန်ဆောင်ထားသူမြန်မာနိုင်ငံသားတူကိုဖမ်းမိရကနေနောက်ဆက်တွဲနေတဲ့ဂိုင်းတကိုင်းလုံးကိုဖမ်းဆီးမိတာပါ။ဒီဂိုင်းဟာထိုင်းမြန်မာနယ်စပ်မဲဆောက်မြို့ကနေကုန်ပစ္စည်းပို့ဆောင်ရေးလမ်းကြောင်းကိုသုံးပြီးမြန်မာနိုင်ငံကုဆောက်အတုတွေကိုပို့နေတဲ့ဂိုင်းမှာသူတို့ကိုရဲတပ်ဖွဲ့ကအချင်းအတော်ကြာစောင့်ကြည့်ပြီးမှဖမ်းဆီးခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကူဆောက်အတု14ဦးနဲ့အသက်32နှစ်အရွယ်မနီလာ33နှစ်အရွယ်ကိုစင်တိုးနဲ့အတူတရားမဝင်မြန်မာနိုင်ငံသား10ဦးကိုဘန်ကောက်မြို့မှာဖမ်းဆီးခဲ့ကြောင်းနဲ့မြန်မာနိုင်ငံကူဆောက်တွေမှာထိုင်းနိုင်ငံရဲ့ဒစိတုံးအတုတွေဗီဇာအတုတွေထုတ်ပြီးနိုင်ငံကူဆောက်တအုပ်ကိုထိုင်းဘန်ငွေ18,000ယူပြီးစာအုပ်အတုတွေလုပ်နေတယ်လို့လည်းထိုင်းအာဏာပိုင်တွေကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။2019အနှစ်စပိုင်းတုန်းကတချိန်မြန်မာနိုင်ငံကုဆောက်အတုလုပ်သူတွေကိုဖမ်းဆီးမိခဲ့ပြီးတဲ့နောက်အခုတချိန်ထပ်ပြီးအလားတူဂိုင်းမျိုးကိုဖမ်းဆီးမိတာလည်းဖြစ်ပါတယ်
။ထိုင်းနိုင်ငံကကော်ဖီဆိုင်တွေမှာအများပြည်သူသုံးဖို့ပေးထားတဲ့ Wi-Fi Internet ဆက်သွယ်ရေးသုံးတဲ့သူတွေရဲ့ online မှာပြုမှုလုံဆောင်ချက်တွေကိုမှတ်တမ်းတင်သိထားဖို့ထိုင်းဆိုရကညွှန်ကြားလိုက်ပါတယ်။ Cyber ရာဇဝတ်သားတွေကိုနှိမ်နင်းဖို့အတွက်အသည့်တည်ထောင်ထားတဲ့သတင်းလူတိုက်ဖျက်ရေးဌာနကိုအထောက်အကူဖြစ်စေဖို့အဲ့ဒီအချက်လက်တွေလိုအပ်တယ်လို့ Digital စီးပွားရေးနဲ့လူအဖွဲ့အစည်းဌာနကပြောပါတယ်။လူခွင့်ရေးဖွဲ့တွေကတော့ဒါဟာအစိုးရကနိုင်ငံရေးတိုက်ခိုက်တွေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုဖိနှိပ်ချုပ်ချယ်မှုလုပ်တာလို့ပြောပါတယ်။အစိုးရအာဏာပိုင်တွေဟာသတင်းတူးဆိုတာကိုအကြောင်းပြကွန်ပျူတာရာဇဝတ်မှုဆိုင်ရာဥပဒေအရအနှင်းထားတဲ့အာဏာကိုအသုံးပြုပြီးအတိုက်ခံတွေကိုမပြောရဲအောင်လုပ်ပြီးတော့အစိုးရရဲ့လုပ်ရက်တွေကိုလူတွေကမေးခွန်းမထုတ်ရဲမဝေဖန်ရဲပဲကြောက်ရွံ့နေရတဲ့ပတ်ဝန်းကျင်မျိုးဖြစ်အောင်လုပ်နေတာလို့မနူရှာယာလူခွင့်ရေးဖွဲ့ရဲ့ညွှန်ကြားရေးမှူးအမီလီပရတီချစ်ကပြောပါတယ်။2009ခုနှစ်ကပြဋ္ဌာန်းတဲ့ကွန်ပျူတာရာဇဝတ်မှုဆိုင်ရာဥပဒေအရအင်တာနက်ဆက်သွယ်ရေးဝန်ဆောင်မှုပေးတဲ့ကုမ္ပဏီတွေအားလုံးဟာအသုံးပြုသူတွေရဲ့အွန်လိုင်းပြုမှုလုံဆောင်ချက်တွေကိုရက်90အထိတင်ထားရမှာပါ။ဒါမှမဟုတ်အနာဘယ်တွေကညွှန်ကြားတယ်ဆိုရင်တော့တစ်နှစ်အထိတင်ထားရမှာဖြစ်ပါတယ်။ဒါပေမဲ့လည်းကော်ဖီဆိုင်လိုအများပြည်သူနဲ့ဆိုင်တဲ့နေရာတွေမှာအခမဲ့သုံးခွင့်ပေးထားတဲ့ Wi-Fi တွေနဲ့ပတ်သက်လို့တော့အခုလိုညွှန်ကြားတာကပထမဆုံးဖြစ်ပါတယ်။
ဂျပန်နိုင်ငံမှာနှစ်ပေါင်း62နှစ်အတွင်းအပြင်းထန်ဆုံးတိုက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းဟာဂီပစ္စာစနေညနေပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်လာပြီးတိုကျိုမြို့တော်တဝိုက်ဖြတ်တန်းသွားခဲ့တယ်လို့စနေနေ့မုန်တိုင်းဖြတ်တန်းချိန်မှာပဲပြင်းရ9.9ရှိတဲ့ငရင်တစ်ခုပါဒေတာရင်းမှာရိုက်ခတ်ခဲ့ပါတယ်။ဂျပန်အစိုးရသတင်းဌာန NHK ရဲ့ကြေညာချက်အရလူ2ဦးသေဆုံးခဲ့ရပြီး10ဦးပျောက်ဆုံးနေတယ်လို့အခုချိန်ထိဒဏ်ရာရသူပေါင်းက90လောက်ရှိပြီလို့ဆိုပါတယ်။ဒီမုန်တိုင်းဟာ2019ခုနှစ်အတွင်း19ချိန်မြောက်တိုက်ခတ်တဲ့မုန်တိုင်း ဖြစ်ပါတယ်။ပြင်းထန်တဲ့လေပြင်းနဲ့အတူစံချိန်တင်လောက်အောင်ရွာသွန်းနေတဲ့မိုးကအခုထိမဆဲနိုင်သေးပဲအနည်းဆုံးမြေကြီး၈ဆင်းမှာရေကြီးရေရှမ်းနေတဲ့အပြင်ရေကာတာအများပြားကရေတွေကိုဆက်တင်ထုတ်ပစ်နေရပါပြီ။ဒါအပြင်မြေပြိုမှုတွေပါရှိနေတာကြောင့်လူတွေခိုလုံးနေကြတဲ့ဒေသရင်းနေအိမ်တွေအတွက်ပါစိုးရိမ်နေရပါတယ်။တကယ်လို့ရေကာတာတွေကနေအရေးပေါ်ရေထပ်ပြီးလွှတ်အောင်မယ်ဆိုရင်တော့ရေကာတာတွေအောက်ပိုင်းနေထိုင်ကြတဲ့မုန်တိုင်းတန်ခံရတဲ့လူစုကိုကယ်ထုတ်နိုင်မှုမလွယ်လှဘူးလို့လည်းသတင်းတွေမှာဖော်ပြနေပါတယ်။ဂမ္မစီရင်စုကအာနာပန်တွေကတော့စနေညနေပိုင်းမှာတိုမျိုးကကအိမ်တွေမြေပြိုတဲ့ဒဏ်ခံပြီးနှစ်ဦးကိုအပြစ်စီတွေကြားကယ်ထုတ်နိုင်ပေမယ့်အဲ့ဒီကတဦးသေဆုံးသွားကြောင်းနဲ့နောက်နှစ်ဦးလည်းဖူကူရှိမာဒေသမှာမြေပြိုတဲ့အတွက်ပျောက်ဆုံးနေတယ်လို့ပြောပါတယ်။ဒီမုန်တိုင်းအန္တရာယ်ရှောင်မှုဘေးလွာပို့ထားသူပေါင်းက၄သန်းကျော်ရှိနေစေပါမုန်တိုင်းဟာဒေသဆန္ဒရှင်ညတကောင်မှာတာကိုတိုကျိုနဲ့ကန်တိုမြို့တွေကိုဖြတ်သွားခဲ့ပြီးဂျပန်အရှေ့မြောက်ကန်ယူရန်အတိုင်းဟိုကိုင်ဒိုနဲ့ကိုရီကျွန်းတွေကိုဖြတ်သွားမှာဖြစ်ကြောင်းဂျပန်သတင်းတွေမှာဖော်ပြနေပါတယ်
။အာဖဂန်နစ္စတန်မျိုးသမီးပေါ်လုံးသမားတွေကသူတို့ကိုလိမ်မိုင်းမတော်မတရားပြုမှုတာတွေရှိတယ်လို့တိုင်ကြတာကိုရေးယူလှုံ့ဆော်မှုပြက်ကွက်ခဲ့တဲ့အတွက်အာဖဂန်ဘောလုံးအဖွဲ့ချုပ် AFF ကအကြီးတန်းတာဝန်ရှိသူဟောင်းတဦးကိုကမ္ဘာဘောလုံးအဖွဲ့ချုပ် FIFA က၅နှစ်ပိတ်ပင်ကန့်သတ်လိုက်တဲ့ပေါ်အမေရိကန်ကကြိုးဆိုလိုက်ပါတယ်။လေမိုင်းမတော်မတရားပြုမှုခံခဲ့ရသူတွေအနေနဲ့တရားမျှတမှုရတယ်ပါတယ်။ဆွဆွဲခံရတဲ့တာဝန်ရှိသူတွေကိုအာဖဂန်အာဏာပိုင်တွေကရေးယူရပါမယ်လို့တောင်တဲ့ဘိုဟာရှာရေးရအမေရိကန်ယာယီလက်ထောက်နိုင်ငံခြားရေးဝန်ကြီးအဲလစ်ဝဲလ်စ်က Twitter မှာစနေနေ့ကရေးပါတယ်။အာဖဂန်မျိုးသမီးပေါ်လုံးသမားအတော်များကတိုင်ကြားထားတဲ့ပေါ်စုံစမ်းစစ်ဆေးနေတာကနေ AFF အတွင်းမှုချုပ်ဟောင်းဆာယက်အာဂဇာရာဟာ FIFA ကိုကျင်းသိက္ခာပိုင်းဆိုင်ရာပြဋ္ဌာန်းချက်တွေကိုချိုးဖောက်မှုနဲ့ပြစ်ရှိတယ်ဆိုပြီး FIFA ကတောက်ကြနေမှာကြေညာတာပါ။အဂါဇာရာတွင်မှုချုပ်တာဝန်ယူထားချိန်2013နဲ့2018ခုနှစ်အတွင်း AFF ဥက္ကဋ္ဌဟောင်းကီရမူဒင်ကရမ်ဟာလိမ်မိုင်းမတော်မတရားလုပ်မှုကိုအကြီးအကျယ်ကျူးလွန်ခဲ့တယ်လို့တိုင်ကြားချက်မှာဆွဆဲထားပါတယ်။မြို့မီဘောလုံးသမားတွေကသူတို့တိုင်ကြားချက်ကိုပြီးခဲ့တဲ့နှစ်မှာလူသိရှင်ညာထုတ်ပြန်ခဲ့ပြီးတဲ့နောက် FIFA ကစုံစမ်းစစ်ဆေးခဲ့ရပြီးဇွန်လမှာတော့ဥက္ကဋ္ဌဟောင်းကရမ်ကိုရာသပန်ပိတ်ပင်ခဲ့ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံကသတင်းတွေကိုတော်ခင်မျိုးတဲ့နဲ့ကိုကြော်ကြော်သိန်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကန္နာရီမတိုင်ခင်မှာဆက်သွယ်မေးမြန်းချက်တစ်ပုဒ်ကိုအရင်ဆုံးတင်ဆက်ချင်ပါတယ်နေပေါင်း60အတွင်းဂျပန်နိုင်ငံကိုအပြင်းထန်ဆုံးဝင်ရောက်တိုက်ခတ်ခဲ့တဲ့စူပါမုန်တိုင်းလို့တင်စားခေါ်ကြတဲ့ဟာဂီဘစ်မုန်တိုင်းတန်ကိုအပြင်းထန်ဆုံးခံလိုက်ရတာကတော့ချီးပါးဒေသဖြစ်တယ်လို့တိုကျိုမြို့မှာနေထိုင်တဲ့မြန်မာနိုင်ငံသားတဦးက VOA ကိုပြောပါတယ်မုန်တိုင်းဝင်တိုက်သွားတဲ့အချိန်လေးလူအသေးအပြောက်အပျက်စီးစတာနဲ့ပတ်သက်လို့မုန်တိုင်းအခြေအနေကိုမပြတ်ဆောင့်ကြည့်နေတဲ့တိုကျိုမြို့ကစားသောက်ဆိုင်ပန်းရှင်ဦးထွန်းဝေကိုမေးမြန်းကြည့်ရမှာသူကအခုလို့စပြောပါတယ်
။ချီဘာအထည်နာဆုံးပါပဲ။အရင်ကမုန်တိုင်းမှတ်စဉ်19ဆိုတာရှိပါတယ်။အဲဒီမုန်တိုင်းမှတ်စဉ်19ကအခုလက်ရှိချီဘာရဲ့မြို့တဝက်ကျော်ကိုဝါမျိုးကျင်းခံပါလား။ဟိုအိမ်ကောင်မိုးတွေတွင်းနေအိမ်တွေလုံးလိုက်ပါသွားတယ်ရှိပါတယ်။မနေ့ကတိုက်တဲ့မုန်တိုင်းမှတ်19မှာလည်းအဲ့နေရာကိုပဲပုံပြပြီးတော့ပြန်တိုက်ခိုက်တော့တာတွေ့ရပါတယ်။အဲ့တော့အဲ့နေရာအခုကမိတွေပြတ်ပြီးတော့ဟိုကဲသေးလုပ်ငန်းတွေခိတခဏရပ်ဆိုင်းထားတာမြင်နေရပါဥမာရေကြီးကြီးတာတွေတွေ့နေရတယ်တော်တော်လေးဟိုဂျပန်ဆိုးအနေနဲ့ခက်ခဲတွေအများကြီးတွေ့ရတယ်နောက်ပြီးတော့တိုကျိုအေရီးယားဘက်မှာလည်းပဲ family mart တို့ဟာလောဆောင်တို့ဗမာတွေတော်တော်များများအဝယ်များတဲ့24နာရီဆိုင်တွေမှာလည်းရေပြတ်တာတို့စားစရာတွေပြတ်တာတို့ကြုံရပါတယ်တချို့တိုကျိုအေရီးယားပြင်ပဘက်ကကုမ္ပဏီတော်တော်များများစားသောက်ဆိုင်ကုမ္ပဏီများများအကုန်လုံးစနေနေ့ညမှာလုံးဝပိတ်ထားပါလေ
။ဟုတ်ကဲ့။အဲ့ဒီလောက်ဆိုးနေတော့လူအသေးပြောက်ရှိလားခင်ဗျ
။ဒီချီပါဘက်မှာကားကြီးကားမှောက်ပြီးတော့တဦးသေးတယ်။အဲ့ကားထဲမှာပါလာတဲ့သူ့ရဲ့မိသားစုကလေး၃ယောက်ကလည်းပဲလွတ်သွားပြီမဲ့ဒီဆေးဝင်ရေးပေါ်တည်နေတယ်။သူကားမှောက်တဲ့လူကတော့မိသားထိုးကြလို့ဆုံးသွားတယ်ခင်ဗျ။နောက်ပြီးတော့ဟိုဖူကူရှိမာဘက်မှာတော်တော်ဆိုးတယ်ကွာ။ဟိုဖူကူရှိမာမြို့တဝက်ကျော်ကရေလွှမ်းသွားပါလေ။ရေလွှမ်းသွားပြီးတော့ဆယ်ပေအထက်ရှိတဲ့ကံကြီးရတက်လာတဲ့ကြီးရီယာအမှန်တမ်းမှကြံခန်းလေးလေးပေါ့နော်ကြီးရတဲ့လူကအသေးကိုရာနာရီယာတော်တော်ပြင်းပါတယ်တနအိမ်မိုင်198မှာနဲ့တိုက်တဲ့မုန်တိုင်းလေကျန်းနေကြောက်ပါလာတဲ့ပင်လေကြီးရီယာရက်ွက်ထဲကိုဝင်နေသူတို့နေအိမ်တွေပါအကုန်လုံးဝင်ရောက်လာပါဒါဟုတ်လဲသူတို့ဂျပန်တပ်မတော်ရဟင်းနေနဲ့ကဲတာတွေအကုန်လုံးမြင်တွေ့နေရပါတယ
်ဆိုတော့အိမ်တွေပြိုလဲပျက်စီးဆုံးရှုံးတာတွေရောရှိမှာပေါ့နော်
မီပြူရာတော့ကျွန်တော်တို့ဂိုမကန်ဘက်မှာမနေ့က TV ထဲမှာဖတ်ရပါလေလူ9ယောက်လောက်ပျောက်ဆုံးပြီးတော့အဲ့နောက်မှာနေလူ20လောက်ကလုံးဝရှာမတွေ့ဘူးဆိုပြီးတရင်ထက်လာပါလားတက်တိုင်းနေလဲပါတယ်အိမ်ကြီးလဲအကုန်လုံးအဲ့မြစ်ထဲကိုပါလာလဲရှိတယ်နောက်ပြီးတော့ကျွန်တော်မီယာကီကန်ဘက်မှာပေါ့နော်အရင်တော့ကပြန်ခုနှစ်တည်းမှာနေရှိတဲ့ဆူနာမီဝင်တဲ့ ငလျင်လှုပ်ခဲ့တဲ့နေရာကိုပြောတာပါအခုအိမ်ပေါ်ကနေကဲပါကဲပါဆိုပြီးရဟန်းကိုအကူအညီတောင်းနေအိမ်ထဲမှာကြံနေတဲ့လူတွေလည်းတွေ့ရပါအဲ့ဒါကတော့လက်ရှိနေရာကြီးကမှာရေကတော့လုံးဝမကြသေးပါဘူးအိမ်ကြီးရေထဲမျောပါသွားတာရှိသလိုကားတွေလည်းရေထဲမျောပါသွားတာတွေ့နေရပါတယ်တတ်တိုင်နေတဲ့အလီလီလဲတာတွေ့ပါတယ်
တိုကျိုမြို့အခုနောက်ဆုံးအခြေအနေကမိုးရွာနေတော့မှလားဘလို့အခြေအနေမြင်နေရလဲ
တိုကျိုမြို့တရှိမိုးအုံနေတယ်ဗျမိုးကတိတ်သွားပြီမိုးလုံးဝမရွာတော့ဘူးဒါပေမဲ့အရေးပေါ်ဟိုနေကေဇေးလုပ်ငန်းတွေကိုဖွင့်ပြီးတော့အခုတူတူကပေါ်လန်နီးယားအုပ်စုတွေကပါဝင်ကူညီဖို့ဂျပန်ဆိုတာသူ့နိုင်ငံသားတွေအကုန်လုံးကိုတိုက်တွန်းတာပါခင်ဗျာ
ဆိုတော့အခုမုံတိုင်းကအခုအချိန်မှာဘယ်ရောက်နေပြီသိရလဲ
အခုအချိန်မှာမုံတိုင်းကတိုကျိုမြို့ကနေပြီးတော့ထွက်သွားပြီမြေပုံကပြောမယ်ဆိုရင်ပင်လယ်ဘက်ကိုဗဟိုပြုပင်လယ်ဘက်ကိုပြန်ထွက်သွားတယ်လို့ဒီ TV မှာတရှိဖော်ပြနေပါတယ
်ဟုတ်ကဲ့တိုင်ဖုန်းမုန်တိုင်းမလာခင်မှာဂျပန်အစိုးရနေပြီးတော့မုန်တိုင်းနဲ့ပတ်သက်ပြီးတော့ဘယ်လိုကြိုတင်ပြင်ဆင်မှုတွေလုပ်တာသတိထားမိပါသလဲ
မုန်တိုင်းနဲ့ပတ်သက်ပြီးတော့မုန်တိုင်းမလာခင်တပတ်လောက်စပြီးတော့မြို့နယ်တိုင်းအတိအကျမှာအစည်းအဝေးတွေခေါ်ပြီးတော့မုန်တိုင်းပြင်ဆင်ရေးအတွက်ဘာတွေလုပ်မယ်ဘာတွေလုပ်မယ်ဆိုပြီးတော့သူတို့စီမံကိန်းတွေချပါတယ်တပ်မတော်သားတွေတော့ပြည်သူရဲတွေမိသက်ဝန်ထမ်းတွေဟာ2000ကျော်လောက်မုန်တိုင်းမတိုင်ခင်ကဘလူးကူညီမဲ့ကျောင်းတွေဖွင့်ထားတယ်မြို့နယ်တိုင်းရပ်ကွက်တိုင်းနေရာတိုင်းမှာကျောင်း10ကျောင်းနဲ့9ကျောင်းအထက်အကုန်လုံးမုန်တိုင်းဒုက္ခခံစားနေရတဲ့လူတွေကျဲဖို့နားခုဖို့ဆိုပြီးတော့ဖွင့်ပေးထားပါတယ်ကျောင်း
မုန်တိုင်းကြမယ်ဆိုတဲ့အချိန်မှာမြန်မာတန်ယုံကလည်းဟာလာအကူအညီတွေပေးမယ်ဆိုတော့သတိပေးချက်ထုတ်ပြန်တာတွေ့ရပါတယ်အဲ့တော့မြန်မာနိုင်ငံသားတွေအနေနဲ့ကဒီမြန်မာတန်ယုံကနေအကူအညီဟိုရရှိနေပါသလား
တန်ယုံကမြန်မာနိုင်ငံသားတွေကအကူအညီရရှိတယ်ဆိုတော့အခုတည်းကတော့ဘာမှမကြားသေးဘူးကျွန်တော်မနေ့ကဒီပဲချင်းကြီးကုပိုင်းမှာတယောက်ဒုက္ခရောက်လို့အကူအညီလမ်းတော့တန်ယုံကဘယ်သူမှဖုံးပြန်မဖြစ်ဘူးခင်ဗျအာနန်နီးစရာကိုခေါ်ပြီးပဲအကူအညီလမ်းပေးလိုက်ရပါခင်ဗျ
โอเคอูทุ่งเวเจื้อซัวครับเนี่ยအခုတော့ဒီအပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတင်ပြသွားမှာဖြစ်ပါတယ်ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ရပါမယ်ဒီတစ်ပတ်မှာတော့ရွေးကောက်ဝယ်ဆိုင်ရာပြည်သူ့လှုပ်ရှားမှုအဖွဲ့ကကောက်ယူတဲ့စစ်တမ်းကိုအခြေခံပြီးဥအောင်ခင်ကပြည်သူသဘောထားကိုတင်ပြထားပါတယ
်နိုင်ငံရေးပါတီတွေကိုပြည်သူလူထုကဘယ်လိုသဘောထားသလဲဆိုတာကိုသိရအောင်ရွက်ခေါက်ပွဲဆိုင်ရာပြည်သူလှုပ်ရှားမှုအဖွဲ့ကမကြာမီကစစ်တမ်းကောက်ယူထားပါတယ်။ဒါမဲ့ရွက်ခေါက်ပွဲအတွက်အရေးကြီးတဲ့အညွန်းတစ်ခုဖြစ်ပါတယ်။မတ်ပုံတင်ထားတဲ့နိုင်ငံရေးပါတီ90ကျော်ရှိပြီမဲ့ပြည်သူတွေကြားဘူးနားဝရှိတဲ့ပါတီကအလွန်နည်းပါတယ်။လူသိအများဆုံးကတော့ NLD နဲ့ကျန့်ဖို့ပါတီပါပဲ။တဗိမဲ့နိုင်ငံရေးပါတီတွေနဲ့နီးစပ်သူ50ရာခိုင်နှုန်းမနီးစပ်သူက50ရာခိုင်နှုန်းရှိပါသေး။နီးစပ်မှုရှိသူ50ရာခိုင်နှုန်းထဲမှာ NLD ပါတီကိုလူကြိုက်များပြီးကျန့်ဖို့ကိုလူကြိုက်နေပါသေး။မြို့ပြမာရောကျေးလက်မာရောအများစုဟာ NLD ကိုထောက်ခံကြပါသေး။တပြည်လုံးမှာဆိုရင် NLD ထောက်ခံသူ33ရာခိုင်နှုန်းရှိပြီးကျန့်ဖို့ပါတီကိုထောက်ခံသူက5ရာခိုင်နှုန်းသာရှိပါသေး။တိုင်းဒေသကြီးမှာ NLD ဟာထောက်ခံမှုအများဆုံးဖြစ်ပေမဲ့ပြည်နယ်မှာတော့ဒီတဝက်တောင်မရပါဘူးအခြားတိုင်းရင်းသားနိုင်ငံရေးပါတီလေးတွေဟာပြည်နယ်မှာထောက်ခံမှုပိုရကြပါတယ်ဥပမာရှမ်းပြည်နယ်မှာ NLD ကပထမရှမ်း SNLD ကဒုတိယကျန်းဖို့ကတတိယဖြစ်နေပါတယ်ပေါ်ပါတီနဲ့အခြားပါတီတွေအနည်းငယ်ထောက်ခံမှုရရှိပါတယ်
NLD ပါတီကိုပြည်သူအကျိုးစီးပွားကိုစားပြုတဲ့ပါတီအဖြစ်သတ်မှတ်ကြပါတယ်။မြို့ပြမှာရောကျေးလက်မှာပါအများစုက NLD ကိုထောက်ခံကြပါတယ်။ရန်ကုန်မြို့တော်မှာ NLD ထောက်ခံသူများပြီးကျန်းဖို့ပါတီထောက်ခံသူအလွန်နည်းပါတယ်။အငိမ့်စားဗိုလ်ချုပ်မှုကြီးတန်းရွှေတည်ထောင်ခဲ့တဲ့ကျန်းဖို့ပါတီကိုထောက်ခံသူဦးရေဟာနေရာတိုင်းမှာနှဲပါနေတာတွေ့ရပါတယ်။လွတ်တော်ကိုယ်စားလှယ်5ဦးကျော်ရှိတဲ့နိုင်ငံရေးပါတီတွေနဲ့ပြည်သူပါတီအပေါ်ထားရှိတဲ့သဘောထားကိုမေးမြန်းကြည့်တဲ့အခါ NLD ကပထမကျန့်ဖို့ပါတီကဒုတိယပြည်သူပါတီကတတိယ SNLD ကသတုထရခိုင်အမျိုးသားပါတီကပြင်ဆင်မမွန်အမျိုးသားပါတီကဆက်ထမအသီးသီးရှိကြပါတယ်ရန်ကုန်မြို့တော်မှာ NLD ထောက်ခံသူအများဆုံးဖြစ်ပါတယ်ဒုတိယအများဆုံးကတိုင်းဒေသကြီးဖြစ်ပြီးပြည်နယ်တွေမှာအ ਨੇ ဆုံးဖြစ်ပါတယ်
တပြည်လုံးမှာကျန့်ဖို့ပါတီကိုအကောင်းမြင်သူ၄ပုံတပုံသာရှိပါသေး။ရန်ကုန်မြို့တော်နဲ့တိုင်းဒေသကြီးတွေမှာလည်းဒီလောက်ပဲရှိပါသေး။ရှစ်လေးလုံးမျိုးဆက်တွေတည်ထောင်တဲ့ပြည်သူပါတီနဲ့ပတ်သက်တဲ့သဘောထားကိုမင်းမြန်းတဲ့အခါမှာသ ဂျာနေသူဥယေကအများဆုံးဖြစ်နေပြီးမသိသူကဒုတိယအများဆုံးဖြစ်နေပါတယ်ပြည်သူပါတီကိုအကောင်းမြင်သူကအကောင်းမမြင်သူတဲ့ပုံများပါတယ်ပြည်သူပါတီနဲ့ပတ်သက်ပြီးဂျာနေသူဥယေဟာရန်ကုန်မြို့တော်မှာအများဆုံးဖြစ်နေပါတယ်ဂျာနေမဲဆန္ဒရှင်တွေများလာရင်ရွက်ောက်ပွဲကိုခမိုင်းရကက်ခဲလာပါတယ်ဒါကြောင့်ဂျာနေမဲဆန္ဒရှင်ကိုအထူးစည်းရုံးကြတာများပါတယ်
မဲဆန္ဒပေးတဲ့အခါမှာကိုယ်စလေလောင်းကိုအမျိုးသားအမျိုးသမီးခွဲခြားတာမျိုးမရှိတာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်။ဒါပေမဲ့ကိုယ်ကြွယ်တဲ့ဘာသာမတူတဲ့ကိုယ်စလေလောင်းကိုတော့အများစုကမဲမပေးလို့ကြပါဘူး။တပြည်လုံးခြုံကြည့်ရင်ဘာသာချင်းမတူတဲ့ကိုယ်စလေလောင်းကိုမဲမပေးခြင်းသူကများပြီးမဲပေးခြင်းသူကနည်းပါတယ်။ဘာသာမတူတဲ့ကိုယ်စလေလောင်းကိုမထောက်ခံခြင်းသူဥယေဟာကြီးလက်ဒေသမှာအများဆုံးဖြစ်နေပါတယ်။ဒါကိုကြည့်ရင်ကြည်လက်ဒေတာမှာဘာသာရေးအစွဲအလံပိုပြီးကြီးမားတာကိုတွေ့နိုင်ပါတယ်။မိမိနဲ့လူမျိုးချင်းမတူတဲ့ကိုယ်စလေလောင်းကိုမဲဆန္ဒပေးလို့သူ90ရာခိုင်နှုန်းနီးပါးရှိနေတာကိုကြည့်ရင်နိုင်ငံရေးမှာဘာသာရေးစိတ်ဓာတ်ကပိုပြီးလွှမ်းမိုးသလိုဖြစ်နေပုံရပါတယ
်။စစ်တမ်းခောက်ယူစဉ်မေးမြန်းခံရသူတွေထဲမှာအများဆုံးဟာ2015ရွေးကောက်ပွဲမှာမဲဆန္ဒပေးခဲ့ကြသူတွေဖြစ်ပါတယ်။ဒါပေမဲ့ကြာရွေးကောက်ပွဲတွေမှာမဲပေးသူတိတိတာတာနဲသွားပါလေ2019နဲ့2018ကြာပြရွေးကောက်ပွဲတွေမှာမဲပေးသူ90ရာခိုင်နှုန်းတောင်မရှိပါဘူးလာမယ့်ရွေးကောက်ပွဲမှာတော့မဲပေးသူ90ရာခိုင်နှုန်းကျော်ရှိနိုင်ပြီးမဲ့ပြည်နယ်တွေမှာတော့30ရာခိုင်နှုန်းလောက်သာရှိနိုင်ပါလေမဲဆန္ဒပေးသူများလေလေဒီမိုကရေစီတလေအလားအလာကောင်းလေလေလို့ယူဆကြပါလေမဲဆန္ဒပေးသူနဲတာဟာနိုင်ငံရေးစိတ်မဝင်စားကြောင်းပြတ်ရာရောက်နေပါတယ်။ဒါကြောင့်မဲဆန္ဒပေးတာကိုနိုင်ငံသားရဲ့တာဝန်အဖြစ်အချို့နိုင်ငံမှာသတ်မှတ်ပါတယ်။အစိုးရနဲ့နိုင်ငံရေးရာသတင်းရဖို့အတွက်ရုပ်မြင်သံကြားကိုအများဆုံးကြည့်တယ်လို့စစ်တမ်းမှာဖော်ပြပါတယ်။အဲဒီနောက်စာနယ်ဇင်းနဲ့ Facebook ကိုအားကိုးကြပါတယ်။အင်တာနက်နဲ့ရေဒီယိုကသတင်းယူတာဟာတတိယအများဆုံးဖြစ်ပါတယ်။ရုပ်မြင်သံကြားမှာလည်း MRTV ကိုကြည့်သူအများဆုံးဖြစ်ပြီး DVB ကဒုတိယအများဆုံးနေရာကလိုက်နေပါတယ်။ဒါကြောင့်ရုံမြင်သားကြားနဲ့အဆက်အသွယ်များတဲ့နိုင်ငံရေးပါတီတွေကိုပိုပြီးလူသိများပွေရှိပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ပြီးအခုတခါတော့ American Indian သုံးအင်္ဂလိပ်သင်ခန်းစာကိုဒေါ်လလတန်းကပို့ချမှာဖြစ်ပါတယ်။
ဒီတွင်ပါ English American Style ကန္တာမှာချောင်းနယ်လို့တည်ပြရတဲ့ loose ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံ
း loose cannon
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက L O O S E loose ကချောင်းနေတာ C A N N O N cannon ကအမြောက်ဆိုတော့စကပိုက်ခွန်ရဲ့ဓာတ်ရိုက်ဒီပေကချောင်းနေတဲ့အမြောက်ပေါ့ဒီတော့ဆင်းတဲ့လာတာကတော့တင်မော့လောကကဖြစ်ပါတယ်ရှေးတုန်းကစစ်တင်မော့ကြီးတွေမှာအမြောက်တွေကိုတည်ဆောင်လေးရှိရမှာအမြောက်ကြီးတွေကိုကုန်းပတ်ပေါ်မှာတန်ကျိုးနဲ့မချီနှောင်ထားရင်အမြောက်ဟာလှိုင်းကြီးတဲ့အခါမှာကုန်းပတ်ရဲ့ဟိုဘက်ထိတ်နဲ့ဒီဘက်ထိတ်ကိုလိမ့်မှာဖြစ်ပါတယ်ဒါကြောင့်မလို့တည်တည်ချာချာတန်ကျိုးနဲ့နေရာတကျမချီနှောင်ထားရင်လှိုင်းကြီးတာနဲ့ကုန်းပတ်ပေါ်မှာငိုတဲ့ကဘိန်းနှဘိန်းရှိပြီးသားအမြောက်ကြီးဟာလေးကလည်းလေးလံတဲ့အတွက်ကြောင့်ဟုတ်ပဲဒီပဲလိမ့်နေနေရမှာတင်မောသားတွေအနေနဲ့ထိမယ်ဆိုရင်အတော်လေးမတက်တာတာမှုအန်ဒီရဲ့ရှိနိုင်ပါလေဒီသုံးဆင့်တလာတဲ့ idiom အတိပဲကတော့ဒီသဘောတိုင်းပါပဲ idiom အတိပဲကလူတဦးကိုမထိန်ထားနိုင်ဘူးဆိုရင်အဲ့ဒီလူကအားချောင်းနေလှုပ်ချင်တာလှုပ်နိုင်တဲ့လူမျိုးဖြစ်တဲ့အတွက်ကြောင့်အန်ဒီရဲ့ဖြစ်နိုင်တာကိုဆိုလိုပါလေလှုပ်ပေးလို့မရတဲ့ပုံကိုမျိုးထိန်ထားဖို့လူတဲ့ပုံကိုမျိုးအားချောင်းလို့သူလောက်တာနဲ့အများဒုက္ခရောက်ရတဲ့လူမျိုးကို EDM အသုံးရ loose cannon ရလို့ရည်ညွှန်းသုံးနိုင်ပါတယ်။ဒီနေ့တော့ကျမတို့မြန်မာစကားရတော့ပါးစပ်စီးမဆောက်တဲ့လူမျိုးပြောရမှမပြောရမှမသိတဲ့လူမျိုးလို့ပေါ့ရှင်။ဒီသုံးနှစ်ပတ်သက်လို့ George Cooper ရဲ့ဥမာကိုနားဆင်ကြည့်ကြရအောင်
။ John is known as a loose cannon.So his co-workers are very careful with what they say in the office.
ဂျွန်ဟာအာချောင်းနဲ့လူရဲလို့လူသိများကြတယ်။ဒါကြောင့်သူလို့ဖို့ကိမဲတွေကရုပ်မှစကားပြောရင်တိတ်ကိုသတိထားပြောကြရတယ်လို့ကြည့်ပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John is known as a loose cannon, so his co-workers are very careful with what they say in the office.
ကိုစလေကျင်ပြပြီးမှကတော့
Play fast and loose.
ဖြစ်ပါတယ်စာလုံးပေါင်းက P L A Y play ကကစားတာပြုလုပ်တာ F A S T fast ကဒီနေရာမှာတမန်အားဖြင့်မြန်နေလို့အဓိပ္ပာယ်ရပေမဲ့လို့လေနောက်အဓိပ္ပာယ်တစ်မျိုးဖြစ်တဲ့တွဲကတ်နေတဲ့အဓိပ္ပာယ်ကိုယူထားတာဖြစ်ပါတယ် A N D N ကနှိ L O O S E loose ကခြောက်နာဆိုတော့စကပိုက်ခုံရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ကတ်လိုက်ခွာလိုက်ပေါ့ရှင်ဒီအတုံးဆင်းသက်လာတာကတော့ရှိတော့က fast and loose ဆိုတဲ့လောင်ကစားနီးကနေဆင်းသက်လာတယ်လို့ဆိုပါတယ်ဒီလောင်ကစားနီးကတော့ခွေထားတဲ့ကပတ်ဒါမှမဟုတ်ကျိုးကိုထုံးနဲ့ထိုးဖြေရကနေဒိုင်ကအမြဲပဲညစ်ထားတဲ့အတွက်ကြောင့်လောင်သူကအမြဲရှုံးဒိုင်ကအမြဲနိုင်တဲ့နီးဖြစ်ပါတယ် idiom ဆိုတဲ့တော့ byte အဓိပ္ပာယ်ကလည်းကတ်လိုက်ခွာလိုက်ဆိုတဲ့အဓိပ္ပာယ်တိုင်းပဲစနစ်မကျတာလုတ်ချင်ရလုတ်တဲ့သဘောမျိုးလေးဆိုနိုင်ပါတယ်တတမမမရှိတာဂရိမတီတာစိတ်မချရတာညစ်နှိုင်းတာခပ်ပေါ်ပေါ်လုတ်တာလွယ်လွယ်နဲ့လုတ်တာစနစ်တကျမလုတ်ဘဲကိုယ်သဘောနဲ့ကိုကောက်အောင်ကြီးလုတ်တာမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် The broker played fast and loose with the buyer of the home. At first, he quoted a price too good to be true.Now he's saying the owner is not selling.
ပွေးစားကအိမ်ဝယ်သူကိုလူလေလုတ်တယ်။ပထမတော့ရောင်းစည်းကတိတ်ကိုတန်နေတော့ယုံတောင်မယုံနိုင်ဘူးလေ။တခုတော့သူကအိမ်ရှင်ကမရောင်းတော့ဘူးလို့ပြောလာတယ်လို့ဒေးဗေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The broker played fast and loose with the buyer of the home. At first, he quoted a price too good to be true.Now he's saying the owner is not selling.
ခုနောက်ဆုံးတင်ပြပေးမှာကတော့
Have a screw loose.
ဖြစ်ပါတယ်။စာလုံးပေါင်းက HAVE have ကဖြစ်တာရှိနေတာ A ကတကူ SCREW screw ကဒီနေရာမှာဝဲဦး LOOSE loose ကခြောက်နာဆိုတော့စကွိုက်ခုံရဲ့တိုက်ရိုက်ဒီပဲကတော့ဝဲဦးတခုခြောက်နေတာပေါ့ကျမတို့မြန်မာမှာလည်းရွယ်ဦးတစ်ခုချောင်းနေတယ်ဆိုတဲ့အသုံးရှိတာတော်ရရှင်များအတိပဲဖြစ်ပါတယ်။ဒါကြောင့်လေ idiom အသေးပဲကလည်းရှည်ရှည်ဝေးဝေးရှင်းပြစရာလိုမယ်မထင်ပါဘူး။ပစ္စည်းတစ်ခုခုမှာရွယ်ဦးချောင်းနေတယ်ဆိုရင်အဲ့ဒီပစ္စည်းဟာတမန်အားဖြင့်အသုံးတည့်ဖို့မလွယ်ပါဘူး။အလားတူပဲလူတဦးအနေနဲ့စိတ်မှာတစ်ခုခုဖြစ်နေတယ်ဆိုရင်စိတ်မမှန်တာကိုဆိုလိုပါတယ်။ကျမတို့မြန်မာဘန်းစကားမှာ brown chain နဲ့ brain ချောင်းနေတယ်ဆိုတဲ့ပေါ်မျိုးလို့ပေါ့ရှင်ဒီသုံးနဲ့ပတ်သက်လို့ George Group ပြတဲ့ဥမာကိုနားအစဉ်ကြည့်ကြရအောင
် Her neighbors think Mary has a screw loose. They always see her talking to herself.
သူအင်းနီနာချင်းတွေက Mary ဟာစိတ်မမှန်ဘူးလို့ထင်ကြတယ်။သူတယောက်တည်းစကားပြောပြောနေတာကိုသူတို့အမြဲတွေ့နေလို့ဖြစ်တယ်လို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားအစဉ်ကြည့်ကြရအောင်
Her neighbors think Mary has a screw loose. They always see her talking to herself.
ဒီတင်ပါ loose ကိုအခြေခံပြီးတင်ပြခဲ့တဲ့ idiom အသုံးတွေကတော့
loose cannon, play fast and loose, have a screw loose.
တို့ဖြစ်ကြပါလေ။နောက်တင်ပါခုလိုချင်းမျိုးမှလည်းနောက်ထပ် idiom အသုံးတွေကိုဆက်လက်တင်ပြပေးဦးမှာမို့စောင့်မျှော်နားဆင်ကြပါရှင်
ဒေါ်လာလာတန်ပို့ချတဲ့ American Alien 3အင်္ဂလိပ်သင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOA ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းတယ်တည်သချင်းတောင်းခြင်းတယ်ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မ
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာမနက်ခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American တန်ကနေတနင်္ဂနွေနေ့မနက်ဖက်အစီအစဉ်တွေကိုမနက်9နာရီအထိလိုင်းဒိုမီတာ32 40 48အပြင်လိုင်းလက်မီတာ190ကပါဆက်ပြီးတင်ဆက်နေတာဖြစ်ပါတယ်အခုတော့စနေညတိုက်ရိုက်လေလိုင်းအစီအစဉ်ပြန်လည်တင်ဆက်ဖို့အချိန်ရောက်လာပါပြီမူရစေဝါမှုဆွဆွဲချက်နဲ့အဆိုတော်ဖြိုးပြေစုံဖမ်းဆီးခံရမှုကပေးတဲ့သင်ခန်းစာကြောင်းကိုကိုအောင်လွင်ဦးကစီစဉ်ဆွေးနွေးတင်ဆက်ထားပါတယ
်မင်္ဂလာပါခင်ဗျာဒီနေ့တရားလေးလိုင်းစီစဉ်မှာတော့အဆိုတော်ဖြိုးပြေစုံတို့ဖမ်းဆီးလိုက်တဲ့ကိစ္စနဲ့ပတ်သက်လို့မေကွန်းထုတ်ဆရာတွေဖြစ်ခဲ့ရတာတွေကိုဆွေးနွေးသွားမှာပါဒီမကြာသေးခင်တုန်းကပဲအဆိုတော်ဖြိုးပြေစုံပါဝင်လူငယ်သုံးကိုမွေးစေဝါမှုနဲ့မတင်ခါတဲ့အတွက်ရဲတပ်ဖွဲ့ကဖမ်းလိုက်ပြီမဲ့နောက်ပိုင်းမှာတော့တန်တရာကင်းရှင်းတဲ့အတွက်ပြန်လွတ်ပေးပါတယ်ဒါပေမဲ့ဒါအပြစ်မရှိတဲ့သူတွေအတွက်နှစ်နာစရာဖြစ်ရတယ်အပြစ်ရှိတဲ့လူတွေကိုတော့အေးမြူရတယ်ရှိတယ်ဆိုပြီးတော့ဝေဖန်တဲ့နေလဲနောက်ဆက်တွဲထွက်လာပါတယ်ဆိုတော့ဒီရဲတပ်ဖွဲ့ရဲ့စောင်းချက်နဲ့မြန်မာနိုင်ငံရဲ့တရားစီရင်ရေးတစ်ခုလုံးအနေနဲ့အားနည်းချက်တွေပြင်ဆင်ကြရတယ်ဘာတွေရှိနေသလဲဆိုတော့ကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆွေးနွေးဖို့ပင်နိုင်ဆွေးနွေးဖို့အတွက်ကိုဥပဒေပညာရှင်ဦးသိန်းသန်းနောက်လူခွေလို့ရှာသူတူဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မြင့်မင်းတို့ဖိတ်ကြားထားပါတယ်ဆိုတော့ဒီအပြစ်မရှိတဲ့သူတွေဘန်းခံစီခံရအေးယူခံရတဲ့ကိစ္စတွေနဲ့ဒီအပြစ်ရှိတဲ့လူတွေကိုကြတော့အေးမြူတဲ့ကိစ္စတွေကိုနှစ်ပိုင်းခွဲပြီးကျွန်တော်တို့ဆွေးနွေးသွားဖို့စီစဉ်ထားပါတယ်ဆိုတော့ဒီအရင်ဆုံးအနေနဲ့ကတော့ကျွန်တော်ဒီဟိုဆရာဦးသိန်းသန်းဦးပဲဆွေးနွေးစေချင်ပါတယ်ဒီအစိုးရဖြိုးပြေဆုံးအပါဝင်ပေါ့လေလူငယ်တွေကိုတရင်ပြချက်အရာဆိုပြီးတော့ရဲတပ်ဖွဲ့ရဒီဖမ်းဆီးခဲ့တာနဲ့ပတ်သက်လို့ပေါ့လေဥပဒေရှုထောင့်အရာတုံ့တန်မယ်ဆိုရင်ကျွန်တော်တို့အရင်ဆုံးဘာတွေများအားနည်းချက်တွေရှိခဲ့တယ်လို့များဆရာအနေနဲ့ဆွေးနွေးနိုင်မလားခင်ဗျအ
ဓိကဖုံးတရင်ပေါ့နော်ကျွန်တော်တို့ရတဲ့လောက်ကတော့တရင်ပြချက်အရာဖမ်းနေတာတရင်ပြချက်ဖမ်းနေတယ်တရင်ပြချက်ကတိကျဘူးဆိုတော့ဒီတော့ခိုင်မာယုံတောက်တဲ့ဆရာရဘူးဆိုတော့ညာဒီစတုံးလေးမှာ46ရဒီတရင်ရလို့ရှိပါတယ်ဒါပေမဲ့ဒီတရင်ကိုဟိုအတိအကျဖို့လိုတာပေါ့ဒီဖို့လိုတာပေါ့ခုရတဲ့တရင်ကြီးရကြတော့အဲ့ဒီလိုအတိထူထားတဲ့အနေထားမျိုးလည်းမရှိဘူးဖမ်းတယ်ဖမ်းပြီးတော့ဒါတွေကမဟုတ်ဖိကားမဟုတ်ဆိုတော့ပြီးတော့ဖမ်းတဲ့သူလိုက်တယ်ဆက်တယ်ဆိုတော့အချိန်မျိုးတွေရှိတော့အဲ့ဒီဟာလည်းပဲဒီရာဇဝတ်မှာ46တိကျအနိမ့်မထားဘူးလေဟိုအသာရကြီးဖမ်းခံတယ်ဆိုရင်အဲ့လိုထိုးကြိတ်ကြိုင်းမရဘူးဒါကြောင့်ကျွန်တော်တို့အမှုမဟုတ်လို့ဒီတီတီပါမလို့ပြောရအောင်တော့မှာဒီပုံမှာမှာပြတ်သားကြတော့လေအဲ့တော့ဒါတစ်ခါတက်ပြလို့ရင်တော့ဘယ်တော့မှဒီနေ့ကျွန်တော်တို့နိုင်ငံသားနဲ့ပုဂ္ဂိုလ်ဆိုင်ရာကနေပုဂ္ဂိုလ်ဆိုင်တုံးကျုံအတွက်ညှိရလို့တော့ဒီမှာပါလေ
โอเคဆိုတော့ကိုအောင်မျိုးမင်းကိုအောင်မျိုးမင်းအနေနဲ့ရောခင်ဗျာဒီလူခွင့်ရှူတော့ကကြည့်မယ်ဆိုရင်ရောကျွန်တော်တို့ဒီဖမ်းဆီးလိုက်တဲ့ကိစ္စမှာဘာတွေများလွဲချော်သွားတာတွေ့ရလဲ
โอเคဖမ်းဆီးမှုကိုကျွန်တော်ကြည့်မယ်ဆိုရင်လူတယောက်ကိုတရားဥပဒေနဲ့ဖမ်းဆီးခြင်းမပြုရဘူးဆိုပြီးတော့ကျွန်တော်သတ်မှတ်ထားရှိပါတယ်အဲ့တော့တရားဥပဒေကဖမ်းဆီးတာတော့ရတယ်ဒါပေမဲ့တရားဥပဒေကဖမ်းဆီးသည့်တိုင်အောင်အဲ့ဒီလူရဲ့ဂုဏ်သိက္ခာနဲ့သူ့ပုံမှာမလိုအပ်တဲ့အကြမ်းဖက်မှုတွေရိုက်နှက်ဆုံးမပြီးတော့ရိုက်နှက်ပြီးတော့ဖမ်းဆီးမှုတွေမလုပ်ရဘူးဆိုတာကိုလည်းရဲတပ်ဖွဲ့ရဲ့လက်ဆွဲမှကျွန်တော်ဖော်ပြထားပါတယ်သူကြည့်ဖမ်းခံကြည့်မဲ့သူတယောက်ကအဖြစ်ရှိသည့်ဒီတိုင်အောင်ဒီဖမ်းခံမှုမှာအတားအကြီးဖမ်းခံတဲ့ပုံစံမျိုးရှိတယ်။ဖက်ပြင်းတဲ့ပုံစံမျိုးမရှိဘူး။ပြန်လဲအကျမ်းဖက်ခုခံမဲ့အနေအထားမျိုးမရှိဘူးဆိုလို့ရှိရင်အဲ့ဒီလူကိုကျွန်တော်တို့ဒီကိုထီးလေးရောက်နာကျင်အောင်ရိုက်နှက်ဖမ်းဆီးခြင်းလုံးဝမလုပ်ရဘူး။ဒါကိုတားမြစ်ထားပါလေ။နောက်တစ်ခုကဒီဖမ်းဆီးဖို့မကောက်ဘူးဗျ။သူ့ရဲ့ဂုဏ်သိက္ခာကိုထိခိုက်နိုင်မဲ့အပြုမှုတွေသူ့ရဲ့ဂုဏ်သိက္ခာပိုင်းကိုညှိုးနွမ်းစေမဲ့ပုံစံမျိုးနဲ့စ ဆက်ဆံခြင်းမပြုရဘူးဆိုတာလေလူခွေးမှာပေါ်ပြထားပါတယ်။ရဲလက်ဆွဲထဲမှာလည်းဒီလိုမျိုးရေးသားတာဖြစ်ပါတယ်။အခုလိုမျိုးဖန်ဆင်းမှုကြည့်တဲ့အခါမှာခုနလိုမျိုးတည်ရသည်ဖြစ်စီမရသည်ဖြစ်စီခိုင်လုံသည်ဖြစ်စီမခိုင်လုံသည်ဖြစ်စီအဲ့ဒီအချိန်မှာအဲ့ဒီလူကလူသားပဲဖြစ်ပါတယ်။ဒါကြောင့်မလို့သူ့ကိုကျွန်တော်တို့သူ့ရဲ့လက်ရောမှုရင်းဆံမှုလုံးဝမရှိတဲ့အခြေအနေမျိုးမှာတိုင်းနဲ့ဖန်ဆင်းတာတွေဂုံတိတ်ကထိကလွတ်ဆောင်ခြင်းကတော့ယူသိရှင်ကြားလူသားရဲမှာပုံသိက္ခာတိစီအချက်ဖြစ်တယ်။အဲ့ဒါကလူခွေးချုပ်ပေါင်းမှုတစ်ခုလို့ကျွန်တော်ခိုင်ခိုင်မာမာပြောလို့ပါတယ
်။ဟုတ်ကဲ့။ဆရာဦးသိန်းသိန်းဝေနောက်တစ်ခုရှိရလဲပေါ့လေ။အခုတို့ဖန်ဆီးလိုက်ပြီးတဲ့နောက်မှာဒီဖန်ဆီးမှုနဲ့ပတ်သက်လို့ဒီရဲတပ်ဖွဲ့ကသတင်းတပ်ပုံတွေပဲထုတ်ပြန်လိုက်တယ်။နောက်အဲ့ဒါတွေကလည်းလူမှုကွန်ရက်မှာတော်တော်ကြေကြေပြင်းပြဟိုပြန့်နှံ့သွားတယ်ပေါ့နော်။ဆိုတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဟိုအခုကြာတော့မဟုတ်ဘူးဆိုပြီးတော့ဟိုဖြစ်သွားတော့ဒီလိုကိစ္စမျိုးတွေနဲ့ပတ်သက်လို့ဒီနစ်နာဟိုတဲ့သူတွေဘက်ကပေါ့လေ။အကောက်ွဲပြေးထားတဲ့အဲ့ဒီဇုံတရားကျွန်တော်တို့ဒီတရားရေးစနစ်မှာဘာတွေများရှိလဲဆရာ
အခုကျွန်တော်ခုနကပြောလိုက်တဲ့2019ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ရေးဆိုင်လက်ခွင့်နဲ့ပုဂ္ဂိုလ်ဆိုင်လူချင်းပုံနဲ့တိုက်ရိုက်ကြည့်တာပေါ့ဗျာဒါအဲ့ဒီဥရိယာနိုင်လူသားတယောက်ရဲ့ဂုဏ်သိက္ခာကာကွယ်ဖို့လုပ်ကြုံမှုကိုတိတိပြဖို့အတွက်ဒီလိုနောက်ရောက်ခံအဖွဲ့အစည်းတွေတို့ဒီအကြံကိုင်အဖွဲ့အစည်းတွေကရဲ့အနေနဲ့ကာကွယ်ပေးဖို့ဒီဥရိယာထမ်းထားတာပဲဒီမှုကဖြိုးပြီးဆုံးကိုဖမ်းတယ်ဒါကျွန်တော်တို့ကဥရိယာပြောလို့ရှိရင်ခုနကလေသူ့မှာဖန်ခွင့်ရှိတယ်ရဲရဲပိုင်နိုင်မှုဆိုသူ့မှာဒါဝရမ်းပါပါပဲနဲ့ဖန်ခွင့်ရှိတယ်ဒါပေမဲ့ဒီဟာကခိုင်မာမှန်ကန်မှုလိုတာပေါ့ဗျာခိုင်မာမှန်ကန်မှုလိုတယ်နောက်ဖန်ပုံဖန်နေရတယ်မကောင်းဘူးနောက်သတင်းသက်ပုံတွေခေါ်ပြတယ်ဆိုတော့ဒါသူ့ရဲ့ပုတ်ဒီဂုံတိခါကိုထိလိုက်သွားတယ်ဗျာထိလိုက်တော့ကျွန်တော်တို့အေးမအကြောင်းအရာလည်းပြန်တရားဆွဲလို့ရမယ်နောက်တစ်ခါသူကဒရင်ပေးတဲ့လူကမမှန်ဒရင်ပေးတိုင်ကြခြင်းနဲ့ရာဇရာဇကြီးဦးလေးပုံမှန်နေရာတစ်ဆက်တည်းရဆွဲလို့ရမယ်။နောက်ကျွန်တော်ခုနဒိုင်လို့လုံတယ်လေကျွန်တော်ရာဆွဲလို့ရတော့ကျွန်တော်တော့အဲ့လိုနားလေ
။ဟုတ်ကဲ့ဆရာနောက်တစ်ခုကဒီအခုကတော့ဒီနာမည်ကျော်အစိုးရတယောက်လည်းဖြစ်နေတော့ဒီလူမှုကွန်ရက်ဒီမှာရောဒီအမှုပညာတိုင်းဝိုင်းချမ်းမာရောဟိုတော်တော်ကြီးကြီးလန်းလန်းပြောဆန်ဆူဆန်နေကြားပြီးရပိုင်းတွေပြန်လွတ်လာတာပေါ့လေ။ဒါပေမဲ့ဒီလိုသားနာမည်ကြီးတဲ့လူမျိုးမဟုတ်ခင်ဘလို့ဖြစ်မလဲဆိုတော့ဟိုမိကုန်းနေလေတော်တော်များမိကုန်းထုတ်ကြပါလေဆိုတော့ဆရာတို့အတွေ့အကြုံရအောင်ဆရာဆိုရင်ဒီဟိုရုံးပြင်ကနားလည်းသွားနေကြတာဆိုတော့ဒီလိုဆရာတို့အတွေ့အကြုံရဆိုရင်တကယ်လို့သူ့လူသားနာမည်ကြီးပုဂ္ဂိုလ်တယောက်ဖြစ်မလာခင်ဒီဖြစ်စဉ်ကဘလို့ဖြစ်လာနိုင်တယ်လို့ယူဆလဲဆရာ
ဟာနာမည်ကြီးပုဂ္ဂိုလ်မဟုတ်လို့ရတော့ဗျာနေပြီးတော့ဘောထောင်နဲ့၄၅၆လာအဖမ်းနေစီးတယ်သူ့သူ့ကိုပြူကျလို့ချက်ချင်းပြန်တော့နိုင်မို့ဘလွယ်ဘူးဗျာအရေးအဖမ်းပြီး၆စေအောင်မန်းနော်ဟိုပြီးတော့ချက်ကျော်ပြီးတဲ့အခါကျတော့ရုံးကိုတည်အောင်မယ်တော့တော့တော်ရုံတစ်ဖြစ်နဲ့တော့ရဲလက်ထဲရောက်တဲ့ပြန်လွတ်လာလို့ဆိုတော့သိမလွယ်ဘူးပြ။တရခွင်ကိုရောက်သွားပြီးမှတရားရုံကစောချက်မတည်မနဲ့လွတ်လာတော့အကြောင်းကြောင်းနဲ့ပြန်ရောက်သေးတာဆိုတော့အခြေအနေကအနည်းဆုံးနှစ်လသုံးလတော့ထောင်ထဲရောက်သွားမှာပဲ။ဒါလက်ရှိမျက်မှောက်မှာဖြစ်နေတဲ့အခြေအနေပဲဗျ
။ဟုတ်ကဲ့ပါဆရာ။ယေရှုပါ။ဆိုတော့ကျွန်တော်တို့ဒီဆွေးနွေးဝတ်တော့ကိုစာပေးဖို့ဆွေးနွေးထားတာတချို့လည်းရှိနေပါသေးတယ်။ဒါတွေကိုလည်းဖော်ပြခြင်းပါတယ်။တူကတော့တက်မင်းထွန်းဆိုတဲ့ကောင်းနေပို့ထားတာပါတာဝန်ရှိတာကဖန်ဆီးတဲ့တပ်ဖွဲ့ပါတရားဥပဒေကအားနည်းချက်ဆိုတာထက်မဟုတ်မှန်တဲ့ကိစ္စတွေပြန်လဲအရေးမယူပဲတောင်းပန်လျှော့ပေးနေလို့ပါတဲ့နောက်ထပ်ကျူးလွန်မှုလမ်းဖွင့်ပေးထားသလိုဖြစ်နေပါတယ်နောက်တစ်ယောက်ကတော့ကောင်းမြတ်သူဆိုတဲ့အကောင့်ဖန်ရှင်မှာသူကတော့မွေးရထောင်လိုင်းရေးဆိုသူတွေကတဲ့မတရားဖန်ဆီးရင်းနဲ့ဒါမတရားပါဘူးတဲ့တိတ်ခါလဲကြလူလဲနာတယ်အလုတ်ပြည့်ဇီးတက်တဲ့အခုပြန်လွတ်ပြီးတော့နင့်နာမှုတွေဘလို့ပြန်ဖြည့်ရှင်းပေးမလဲဆိုပြီးသူကမေးခွန်းထုတ်ပါတယ်။နောက်ကျွန်တော်တို့အီးမွန်းနဲ့အီးမင်းနဲ့ပြေးဖို့ပြီးဆွေးနွေးထားတဲ့ပုံကတူလည်းရှိပါတယ်။သူကတော့ဥတင်ဝေဖြစ်ပါတယ်။မရေးတန်တာကျော်ဖတ်ပြပေးပါလားခင်ဗျ
။ဟုတ်ကဲ့ပါ။အစိုးရဖြိုးပြေဆောင်ရဲ့အမှုကိုကြည့်မယ်ဆိုရင်ရဲတပ်ဖွဲ့ဝင်တွေရဲ့လှုပ်ဆောင်ချက်တွေဟာရဲလုံငန်းမကျွမ်းကျင်တာကိုတွေးရပါတယ်လို့ရေးထားပါတယ်။သတင်းပေးခိုင်လုံမှုအဆင့်တန်းကိုမတုံ့တက်တတ်တော့ဆုံးဖြတ်ချက်မှားယွင်းမှုဖြစ်သွားတဲ့အတွက်တစ်ဖက်လူနင်းနာမှုဖြစ်ခဲ့ရပါတယ်။ဒါလို့မှားယွင်းမှုမျိုးမြန်မာနိုင်ငံမှာဗဏ္ဍမှုဖြစ်ခဲ့မယ်ဆိုတာမသိနိုင်ပါဘူးလို့ဆိုပါရည်ဒီအမှုကတော့ထင်ပေါ်တဲ့သူအဆိုတော်ဖြစ်နေလို့သိလိုက်ရတာပါသို့တော်လည်းတစ်ဖက်လူနင်းနာသွားတာကတော့ငြင်းလို့မရပါဘူးတဲ့ဒီနင်းနာမှုကိုဘယ်လိုကုစားကြမလဲဆိုတဲ့မေးခွန်းရှိလာပါရည်ရဲတပ်ဖွဲ့ကတော့ရဲစည်းကမ်းထိမ့်သိမ်းရေးဥပဒေနဲ့စစ်ဆေးမယ်လို့ဆိုပါရည်ဒါမဲ့လည်းဒါကနင်းနာတဲ့သူတွေအတွက်ကုစားပေးတာမဟုတ်ပါဘူးတာဝန်ထမ်းဆောင်နေတော့ဆောင်ရွက်ချက်ကိုရဲဥပဒေအရစစ်ဆေးခြင်းပဲဖြစ်ပါတယ်နင်းနာသူအတွက်စဉ်းစားတဲ့အခါမှာတော့Law of Tout တရားမနင်းနာမှုနဲ့လူရဲ့အစဉ်အတန်းနဲ့အညီရော်ကြေးတောင်းရမှာပါတရားရုံးကနေပြီးတော့ပြည်ရဲ့ရေးဝင်ကြီးဌာနကိုတရားမမှုဆွဲရမယ်လို့ထင်ပါတယ်မြန်မာနိုင်ငံမှာ Law of Tout ကိုဘာလို့အသုံးမပြုကြလဲဆိုတာတော့ကျွန်တော်မသိပါဘူးတဲ့ဥပဒေကတော့ရှိပါတယ်ဒီနည်းနဲ့ပဲကုစားရလိမ့်မယ်လို့ထင်ပါတယ်ဆိုပြီးတော့ဥတင်ငွေကရေးထားပါတယ်ရှင
်ဟုတ်ကဲ့ဆိုတော့ဒီတော်တော်ရှင်နေစာရဲမှာထောက်ပြတာဒီဖမ်းပြီးပြန်လွတ်ပေးလိုက်တဲ့ဆိုရင်လည်းတိတ်ခါထိခိုက်တဲ့အလောက်ကိုင်းပြတ် တဲ့နောက်ဒီလိုနစ်နာတွေကိုဘလို့ဖြစ်ရှင်းပေးမလဲဆိုပြီးတော့ပြန်ပြီးမေးခွန်းထုတ်ထားတယ်ရှိပါတယ်ဒီဥတင်ဝေစာထဲမှာဆိုရင်လည်းဥပဒေမှာပြဋ္ဌာန်းထားတာရှိရဆိုပြီးတော့ပြောပါတယ်ဆော့ဆော့ဆရာဥတင်တန်းဦးလည်းထောက်ပြပါတယ်ဆိုတော့ဆရာဥတင်တန်းဦးရဲ့လက်ရှိဒီမြန်မာနိုင်ငံတရားရေးစနစ်မှာဒီလိုနစ်နာမှုတွေကြုံလာရမယ်ဆိုရင်ဒီအကာအကွယ်ပေးထားတာဘာတွေများရှိမလဲဟိုတာအထူးသဖြင့်ပေါ့လေတာမန်လူတွေလက်လန်းမီနိုင်လောက်တဲ့အကာအကွယ်အစီအမံတွေဘာများရှိမလဲဆရာ
ဟိုဥပဒေထဲမှာတော့ရှိတယ်ဗျတကယ်လည်းတွေ့ရတော့အကာအကွယ်မရဘူးအခုကျွန်တော်ခုနကတည်းကပြောခဲ့တဲ့အတိုင်းပဲရာဇဝတ်ကျင့်သုံးသူတွေမှာဘယ်လိုဖမ်းရမလဲဘာလုပ်ရမလဲဆိုတာအကုန်လုံးပြဋ္ဌာန်းချက်တွေရှိပြီးသားပဲဒါပေမဲ့ဟိုလုတ်တဲ့အခါကျတော့အဲ့ဒီပြဋ္ဌာန်းချက်တွေမလုပ်ဘူးခုဒီဖြစ်စဉ်ကိုလေ့လာလို့ရှိရင်ဟိုစဖမ်းနေရကိုရိုက်နေထိုးချိန်ဖမ်းနေရမျိုးတွေကျွန်တော်တွေ့ရတယ်နောက်တော့ခိုင်လဲမခိုင်လို့ပြီးတော့မှပြန်တော့လဲရတယ်ဘယ်လောက်ညနာတော့ရတယ်ဘယ်လောက်ညနာကြတော့ကျွန်တော်ကိုယ်တိုင်ဥပဒေချိုးဖောက်တာဖမ်းနေလို့ပါတိုင်းတဲ့လူကမမှန်တဲ့ပြတိုင်းချတာဖမ်းတဲ့လူက2019ခုနှစ်နိုင်ငံသားများရဲ့ပုဂ္ဂိုလ်ဆိုင်ရာလူလတ်ခွင့်နဲ့ပုဂ္ဂိုလ်ဆိုင်ရာဒီဒုံကျုပ်မှုအကာအကွယ်ပေးဥပဒေကိုချိုးဖောက်တာဖြစ်တယ်ဗျာ။ဘာလို့ဆိုတော့ဒီလူငယ်တွေကိုဖမ်းရတာပုံသိကအများကြီးထိတော်တာခုနကဆရာတယောက်ပြောပြီးတော့ top ကကျွန်တော်ဒီမှာရှိပါတယ်။ပြည်မနေနာမှုရာတရားစွဲနိုင်တာတွေရှိတယ်။ဒါပေမဲ့အစိုးရ institution အဖွဲ့အစည်းတွေကိုတရားစွဲမရဘူးဖြစ်တယ်။အဲ့ဒါမျိုးပဲမတရားမှုတွေရှိနေမယ်အာနာဘန်အတိုင်းဝန်ကဝရိယရလို့ကညာညွန်ကြလို့ဗုဒ္ဓလူကြီးနဲ့ဆောက်တာဖြစ်တဲ့ပုံမှန်မှားယွင်းတဲ့အာမျိုးဖြစ်တဲ့ဆိုတဲ့အကာအကွယ်တွေနဲ့ကျွန်တော်သိတော့တာမန်ပြည်သူတွေမှာပုဂ္ဂိုလ်ချင်းတူချင်းဟုတ်တာဖြစ်တာမဟုတ်ပဲနဲ့အဲ့ဒီလိုအစိုးရ institution နဲ့ဖြစ်မှာဘာမျော်လင့်ချက်မှမရှိဘာကာဝန်မှမရှိဘူးလို့
ပြောဟုတ်ပြောမယ်ဆိုရင်တော့ဒီဟိုတာမန်လူတွေလလန်းမီနိုင်လောက်တဲ့အကာအကွယ်ဥပဒေအကာအကွယ်ကတော့ဘာမှမရှိဘူးလို့ပဲပြောရမှာဖြစ်နေတာပေါ့
ပေါ့ဗျာဟုတ်တယ်
โอเคสรุปกูเอาမျိုးမျိုးခင်ဗျအခုဆိုတော့ကျွန်တော်တို့ဟိုဒီလိုအခြေအနေမျိုးမှာဒီလိုနစ်နာမှုတွေကြုံလာရဲ့အဲဆိုရင်ကျွန်တော်တို့ဟိုဘလို့ဖြစ်ရှင်းနိုင်တာမျိုးတွေရှိမလဲဘလို့ဖြစ်ရှင်းပေးသင့်တယ်လို့ယူဆလဲကောမျိုးမယ
်ဖြစ်ရှင်းပြမပြောခင်ကျွန်တော်တို့မြန်မာပြည်မှာအရင်တော့ပြောစကားလေးရှိပါတယ်ဒီအေးနှစ်ခါနာပေါ့အခုကတော့ကျွန်တော်ဒီကိစ္စခုနပြောကြားသွားတဲ့အချိန်ကြီးမယ်တကူဖြိုးပြည့်စုံသုံးခါနာဆိုတဲ့စကားလုံးတော့ပြောအောင်ဖြစ်တယ်ပထမချက်ကတော့ခုနလိုခိုင်လုံမှုမရှိဘဲနဲ့ကျဲလုံထုံးလို့မိတိုင်းမဟုတ်ဘဲနဲ့အကြမ်းဖက်ဆန်းစီရတခါခံရတယ်။ဒုတိယတစ်ခုကဆိုရှယ်မီဒီယာတွေမှာတစ်ဆင့်ဓာတ်ပုံတွေတင်ပြီးတော့သူ့ကိုပြေခံဖြစ်ဆွဆွဲခံရတဲ့ဂုံတိတ်ခါပိုင်းထိခိုက်မှုတစ်ပိုင်းကိုတွေ့ရတယ်။နောက်တစ်ခုကအခုတော့ပြန်လွတ်လာပါ။ဒါကသူ့လိုလူတယောက်မို့လို့ပေါ့နော်။ဒါပေမဲ့ပြန်လွတ်လာပြီမင်းသူ့ပုံမှာမတရားဖန်ဆီးခံရတာခုနလိုမျိုးအင်အားသုံးပြီးရိုက်နဲ့ဖန်ဆီးခံရတဲ့ပတ်သက်တဲ့တရားမမှုနဲ့ပတ်သက်ပြီးပြန်လဲပြီးတော့ကျော်ကြီးတောင်းဆိုနေတဲ့အနေအထားမျိုးရှိတာကျွန်တော်တိုက်ပြအားနည်းချက်ပါပထမတစ်ခုကတော့ဂျဲတွေကိုယ်တိုင်ကဂျဲလက်ဆွဲတွေရှိထားတယ်ဒါပေမဲ့ဒါကိုတိတိကျကျမလေးစားမလိုက်နိုင်ဘူးတချို့ဆိုရင်ဂရုကိုမစိုက်တဲ့သဘောမျိုးဖြစ်ဆိုတော့ကျွန်တော်အနေနဲ့ဒီဂျဲလက်ဆွဲတွေမှာပါတဲ့အချက်တွေကိုလေးစားတမူထားဖို့အတွက်ဂျဲတပ်ဖွဲ့ကတာဝန်ရှိတဲ့သူတွေလည်းတွေ့ဆုံပြောဆိုကြတယ်သင်တန်းပေးတာတွေလုပ်ပါတယ်အပေါ်ပိုင်းကအိုကေဗျဒီကိစ္စနဲ့ပတ်သက်လို့လေးစားလိုက်နိုင်ရမယ်ဆိုတာသူတို့ကောင်းနေမှာရှိတယ်။ဒါပေမဲ့လက်တွေ့ပိုင်းမှာလမ်းပေါ်မှာချင်းသုံးနေတဲ့ဒီဌာနဆိုင်ရာမှာရှိတဲ့ရဲဝင်နှန်းတွေကတောက်ပြီးမဆိုင်တဲ့ပြဿနာတစ်ခု။ဒါကအဲ့ဒါကိုမဖြေရှင်းနိုင်ဘူးချင်းရဲလက်ဆွဲတသက်ဥပဒေအရတသက်ရဲချုပ်တွေအရတသက်ခုနကတော့နေထိုင်လို့လူမျိုးမူရင်းရဲတွေအရတသက်ဖြစ်မယ်။ခံရတာပြည်သူပဲဖြစ်တာ။အဲ့တော့အဲ့ဒီပြဿနာတစ်ခုကျွန်တော်ထောက်ပြခြင်းနဲ့ဒါကိုမပြေမချင်းဖြစ်မှာမဟုတ်ဘူး။နောက်ထပ်တစ်ခုကတရားဥပဒေရဲ့အားကောင်းမှုပါ။ခုနလိုတရားဥပဒေထက်မှာဘာတူမှမရှိရဘူး။ Law above the law ဆိုတဲ့ပုံစံမျိုးဖြစ်ပေမဲ့ခုနလိုမျိုးအရေးမယူနိုင်ဘူး။ဒီဟာနဲ့ပတ်သက်လို့အရေးယူရဖို့အတွက်ဘာတူမှမလုပ်နိုင်ဘူး။တရားဥပဒေကအလကားသက်သက်ဥပဒေပဲဖြစ်မယ်။ဥပဒေကလူကိုကာကွယ်ပေးရမှာမဟုတ်ဘူး။လူတွေကိုချိန်ချောက်တဲ့ဥပဒေပဲဖြစ်မယ်။ဆိုတော့တရားစီရင်မှုမန်တိုင်းအားကောင်းမှုမရှိမဖြစ်လည်းဖြစ်နေမှာပါ။ခုနတုန်းကကိုဖြိုးပြည့်စုံကိစ္စကမမဲကျော်ပြီးတော့လူပြည့်တဲ့လူမျိုးလိုဖြစ်တယ်။အဲ့လိုမျိုးမဟုတ်တဲ့လူဆိုဘယ်လိုလုပ်ကြလဲ။ကျွန်တော်တိုင်းရင်းသားဒေသတွေမှာခုနလိုမျိုးဒါမှအကြောင်းမရှိဘဲနဲ့ဖန်စီနှိမ့်ဆက်သုံးလျက်နှိမ့်ဆက်ပြီးပြန်ပြီးတော့အလောင်းတွေးမှတည်ဆုံးသွားတယ်ဆိုတာသိရတဲ့တိုင်းရင်းသားအယက်သားပြည်သူတွေအများကြီးပါအဲ့ဒီကိစ္စနဲ့ပတ်သက်လို့တရားဥပဒေနဲ့အခုထိမဖော်ဆောင်ပေးနိုင်ခြင်းကိုယ်တိုင်ကမြန်မာတိုင်းနိုင်ငံရဲ့တရားစီရင်မှုအားနည်းမှုကိုကျွန်တော်ထောက်ပြလို့ရပါတယ
်ဟုတ်ကဲ့ခွန်မြင့်မင်းဆိုတော့ဟိုနောက်မေးခွန်းတစ်ခုအနေနဲ့ကတကယ်လို့ပေါ့လေဒီလိုနစ်နာမှုတွေကြုံလာရဆိုရင်ဟိုဘလို့ဖြစ်ရှင်းတင်တယ်ဒါမှမဟုတ်ရင်လေဟိုဘလို့ဖြစ်ရှင်းတယ်နဲ့နီလန်းနဲ့မြန်လက်တလုံးမှာရှိမလားကိုမျိုးမင်
းအဲ့တော့ခုနထောက်ပြပြလို့ပါပဲဒီလိုမျိုးတာဝန်ရလှုပ်ဆောင်တဲ့လူတိုင်းလူတိုင်းမှာတာဝန်ရလှုပ်ဆောင်လို့တစ်ဖက်မှာ တခြားလူရဲ့အခွင့်အရေးနဲ့ဂုဏ်သိက္ခာကိုမထိခိုက်အောင်ကာကွယ်ပြီးတော့လက်ဆွဲတွေလှုပ်ထုတ်လို့မရှိတယ်ဆိုတာကိုသိရှိအောင်လှုပ်ဆောင်မှုလိုအပ်တယ်။တကယ်လို့ချိုးဖောက်ရင်အစဉ်အဆက်အရေးယူဖို့လိုအပ်ပါတယ်။အဲတော့ဒီဥပဒေတစ်ခုဒီကျင့်သုံးတစ်ခုကလူတိုင်းပေါ်မှာတက်ရောက်မှုရှိပြီးတော့ဖြစ်ဖို့အတွက်လိုအပ်တယ်။နောက်တစ်ခုကကျွန်တော်တို့ခင်မှာအခုဆိုရှင်ဒါတိုင်ကြားမှုရန်နေရာကဆိုရှယ်မီဒီယာမှာပဲတိုင်ကြားတဲ့ကိစ္စမျိုးဖြစ်လာတယ်။တခြားကိစ္စကမတိုင်ကြားရဘူး။ဆိုရှယ်မီဒီယာမှာပေါက်လို့ရှိရင်ဒါလူသိမယ်ဆိုတဲ့ကိစ္စမျိုးနဲ့ပဲလှုပ်လာတယ်။အဲ့ဒါမျိုးဖြစ်တယ်ကြည့်ဒီကိစ္စမျိုးကမြန်မာနိုင်ငံလူ့ခွင့်ကော်မရှင်လို့လူ့ခွင့်နဲ့ပတ်သက်သောတာဝန်ရှိသောသူတွေကိုယ်တိုင်ကလာမတိုင်မိတိုင်အောင်သူတို့ကနေအလေးထားစုံစမ်းပြီးတော့ခုနတုန်းကလူ့ခွင့်ချိုးဖောက်မှုကျူးတောင်းတဲ့လူသားတယောက်ပေါ်မှာထိခိုက်နှင်နာမှုကိုကြော်ကြေးပေးလို့အတွက်နှင်နာကြေးပေးမှုအတွက်လှုပ်ဆောင်သောတရားစွဲဆိုမှုတွေကိုလှုပ်ဆောင်ပေးဖို့တရားဥပဒေပိုင်းကိုသွားဖို့အတွက်ထိုးဖောက်ဖို့လိုအပ်နေတာတွေ့ရပါတယ်
โอเคขอมิวเมซุนนี่ละเจซุบาสรเอาเราดิซุนนี่เว็ดตัวโกโกไลปาวินซุนนี่ผู้สะตวยทาได้ตัวเลยลีไลมามาชินิบาเดโกต้านหมองลีไลมามาชินิบาเดโกต้านหมองซุนนี่จินนาเวเพียๆเมี้ยนเมี้ยนจินนาเวเพียๆซุนนี่เมี้ยนเมี้ยนเลยยาบาเดครับ
โอเคครับลูกขุยยะเน่นาเรฮะเอโอฮะล่ะเราดิสิงคโปร์ฮะล่ะเรปกโกดิโพ้ไล่เดเมเนี่ยเยตัตติเตนเตตติเตนเนี่ยสรเยผิดพี่รอมูยิเตียมะหอมูยิไม่เตนเนี่ยเมตุเตนเนี่ยสรไอ้ตะกาอลวยนี่บาအဲ့အခြေခံဥပဒေပြင်နေဆိုတာနောက်တက်လာမယ့်2020မှာရဲကပြည်ထရေးတမလားအောက်လက်ကိုရောက်မှာလားတော့အခုလက်ရှိ NLD အောက်မှာက NLD ရတဲ့ဝင်ကြီးတွေတော့တယောက်ပြီးတယောက်အရေးတို့ယူနေပါလေအားကြပါလေတော့ဒီတရားသူကြီးတွေဥပဒေရရှိတယ်ရောအရေးမယူဘူးလားအရေးယူတယ်တခါတည်းသူတို့စီးနေတယ်ပါတခါတည်းသိမ့်ပြဖို့တယ်ကောင်းပါလေနောက်တစ်ခုကအွန်လိုင်းကပြောတယ်လားတက်တည်းကဟိုဆမနင်းတို့ကထွက်ချင်မှထွက်မှာပေါ့ဆိုတော့သူကအဲ့နာမှာအလိုတူအလိုကိုပါနေကြတယ်လေဒီအောင်လည်းဒီကိုယ်တိုင်အဲ့လိုဘာလို့ပြောရတော့သူဟာလာရဲဝီဖြစ်ပြီးတော့ဟုတ်လားအဲ့ဒါပါပဲဟိုဗာ DNA စစ်တယ်ဆရာမရဲ့ဟိုဒီကလေးရဲ့အမေကပြောရဲ DNA စစ်လိုက်တယ်သူတို့ကလေးတွေမပေါက်တော့သူဘယ်လိုသိတာလဲရဲကဖမ်းပြီးတော့ကျွန်တော်သိတာကဥပဒေအကြံပေးတယ်ရုပ်တင်မင်းတို့ကလေးပါပါမပါပါတရားရေးမှာဖြည့်ရှင်းလို့ရတယ်မင်းတို့ပြီးမှဆွဲထုတ်ဒီကလေးတော့ဘယ်လိုစောစီးတက်ကဆွဲထုတ်တာဒီရှင်းနေတယ်ဘာလို့ပြန်ပြီးတော့တရားဆွဲတာတော့ဒီလိုတရားဆွဲခွင့်ရောရဲကလက်ခံပေးရလားအခြေခံဥပဒေအရဥပဒေအကြံတောင်းတင်ရမယ်လေ
ဟုတ်လ
ားရဲပေးတဲ့ပုံမှန်မဟုတ်ဘူးဥပဒေအကြံပေးတယ်ဥပဒေအရဒီလိုပုံမှန်မျိုးဘလို့ချပေးလဲအဲ့တော့ NLD နေနဲ့တတိထားဖို့အတွက်တောင်းဆိုတာပါဟုတ်ကဲ့ဒီလောက်ပါ
ဟုတ်ကဲ့ကိုသမ်းမောင်ဆွေးနွေးရကျေးဇူးပါကိုသမ်းမောင်တော့ဒီလိုအပြစ်မရှိဘဲနဲ့အရေးယူခံရတဲ့ကိစ္စတွေနောက်ဟိုအပြစ်ရှိတဲ့တိုင်အောင်အရေးယူမခံရတဲ့ကိစ္စတွေနဲ့ပတ်သက်ပြီးထောက်ပြရရှိပါတယ်ဆိုတော့အဲ့ဒီအပြစ်ရှိတဲ့သားနဲ့အရေးမယူခံရတဲ့အပိုင်းဒုတိယပိုင်းကိုလည်းကျွန်တော်ဆွေးနွေးချင်ပါတယ်အခုတော့ဒီ Facebook ပေါ်မှာကျွန်တော်တို့ဓာတ်ရိုက်မှတ်ချက်ပေးနေတဲ့တချို့ကိုလည်းပဲအဲပေါ်ပြချင်ပါတယ်တူကတော့တေးကြပါတယ်တန်တိုင်းတဲ့ထက်ရိုက်ပြီးတော့မခံနိုင်လို့ဟုတ်တယ်လို့ပြောရတဲ့သူတွေလာရှုံမှာတပုံတွင်ရှိပါတယ်ဆိုပြီးတော့ရေးပါတယ်နောက်ထပ်တချို့တော်တော်ရှင်တချို့ရေးထားတဲ့စာရည်လည်းရှိပါသေးတယ်မဆုမုံဖတ်ပြပေးပါဦးခင်ဗ
ျဟုတ်ကဲ့ပါရှင်ဒီလီစု M ဆိုတဲ့အကောင့်ကတော့မြမပြည်သူတချို့လည်းဒီလိုမဟုတ်ဘဲနဲ့ခံနေရပါတယ်တဲ့အများကမသိလိုက်တာပဲရှိပါတယ်အခုကတော့အဆိုတော်ဖြစ်လို့အများသိသွားတာပါတဲ့ဦးမြင့်အောင်ဆိုတဲ့ Facebook အကောင့်ကတော့အဓိကကတော့ပညာအရေးချင်းဗဟုသုတမပြည့်စုံဘူးတဲ့မြမနီးမြမဟန်နဲ့ရိုက်စစ်မယ်ပြီးတော့အတင်းဝင်ခံခိုင်းမယ်တရားခံရှာမရရင်လူစားထိုးမယ်အမုံတရားအာဃာတအညိုတေးတွေရှိရဆိုရင်အပြစ်မရှိအပြစ်ရှာပြီးထောင်ဖမ်းမယ်ဒီလိုလူမျိုးတွေထောင်ထဲမှာအများကြီးပါတဲ့တားရှူးဆိုတဲ့ဒီ Facebook အကောင့်ကတော့တေချာတာကတော့မြန်မာနိုင်ငံရဲတပ်ဖွဲ့ဝင်တွေအနေနဲ့ဒီလိုမျိုးမှားယွင်းဖမ်းဆီးတာကဖြစ်နေကြအကျင့်ပါနေပါပြီတဲ့ဘာဖြစ်လို့လဲဆိုတော့စုံစမ်းမှုအားနည်းတယ်ထောက်လန်းမှုမမြန်ဆန်မှုဗဟုသုတပိုင်းကလည်းအတွေ့အကြုံနည်းတယ်အခုခေတ်အနေထားအရဆိုဒူးစရိုက်တွေကနီးပရိယေတွေပုံများလာတယ်တဲ့ဆေးဝါးကလည်းပုံစံဒီဇိုင်းပေါင်းစုံနဲ့လာတယ်ခေတ်ကာလပြောင်းလဲမှုနဲ့ဒူးစရိုက်တွေကပုံစံအစုံခေတ်စားလာတဲ့အချိန်မှာတော့ရဲတပ်ဖွဲ့ကခေတ်နဲ့အမီထက်ချက်မကွာအမီလိုက်ရမှာပါတဲ့ဒီလိုမျိုးမလိုက်နိုင်ရင်တော့မှားယွင်းမှုတွေဇက်တိုက်ဖြစ်လာမှာပါပဲတဲ့စားတော့ကုန်နေမှုရဲ့ဆေးဝါးတွေစင်လူရိုးမတုပပြီးတော့ထုတ်လုပ်တဲ့အခါမှာခေတ်နဲ့အညီမလိုက်နိုင်ဘူးဆိုရင်နှိမ်နှင်းမှုခဲလာပါလိမ့်မယ်တဲ့ International ရဲတွေနဲ့ချိတ်ဆက်ပြီးတော့တင်တန်းနေတက်ပါတဲ့ပြီးရင်ပြည်တွင်းမှာပြန်ပြီးပို့ချပါအဲ့ဒါမှာပို့ပြီးတော့အစဉ်ပြေပါလိမ့်မယ်တဲ့အခုကတော့ယာရုတိုးနဲ့နေပြောင်းဖို့ပဲသူတို့စိတ်ထဲမှာရှိကြပါတယ်ဆိုပြီးရေးထားပါတယ်ရှင်
။ဟုတ်ကဲ့ကျွန်တော်တို့နောက်ထပ် email တွေနဲ့ပို့ထားတဲ့စာတချို့လည်းရှိပါတယ်။တူကတော့ကျွန်တော်တို့မိထီလာမျိုးကဥစိန်မောင်ဖြစ်ပါတယ်နန်းလောင်ဖတ်ပြပေးပါဦးခင်ဗျာ
။တရားရေးစနစ်ဘာတွေအားနည်းချက်ရှိနေတယ်လဲ။ဘသူတွေမှာအထူးကတာဝန်ရှိတယ်လဲဆိုတာကိုဆွေးနွေးဖို့စဉ်းစားနေချိန်မှာအော်တိုဘာလာ17ရက်နေ့က Facebook ပေါ်ကနေအောက်ပါ post ကိုတွေ့လိုက်ရပါတယ်တဲ့။ဒ People's Party များချက်တွေဟာဆွေးနွေးလိုတဲ့အချက်တွေလုံလောက်တယ်ထင်လို့ဒီ Post ကိုပဲကိုကဆွေးနွေးလိုက်ပါတယ်လို့ရေးထားပါတယ် Post မှာတင်ပြထားတာတွေကတော့တမအာဇီဝအလုံးနဲ့အသက်မွေးနေပေမဲ့ကားစီးသွားရင်လမ်းမှာရဲတွေကတိုင်းရင်အလိုလိုလန့်နေကားမှာနားထောင်နေတဲ့အင်္ဂလိပ်သချင်းခွေစူပါမားကတ်ကဝယ်လာတဲ့သချင်းခွေတွေကိုစင်ဆာမဲ့အခွေအမှုနဲ့ဖမ်းမလားတောင်းနေကြကွန်ရက်ပုံဆေးလုံးတွေကိုတင်းအရာဆိုပြီးတော့ဆေးပြားနဲ့များမားပြီးတော့ဖမ်းမလားကားနောက်ဖုံးတွေကဂွင်းနေခွားတွေဝှက်ဦးလဲတွေကိုလက်နက်မှုနဲ့ဖမ်းမလားကိုမသိပဲကိုမမြင်ဖူးတာတွေဘသူထားသွားမှမသိတာတွေကိုတင်းအရာဆိုပြီးတော့ဖမ်းမလားလှန့်နေရပါတယ်တဲ့900ကျီ100ကျီဒိုးဆက်တို့ဇေခုံတို့ဆော့တဲ့သူတွေကိုစူးစားပန်းစားဖမ်းတာဆိုင်ကယ်နဲ့ထိုင်းရီတွေတဲလာမိလို့စွန့်စွန့်တမန်ဖမ်းဆီးတာဆတဲ့တဲ့င်းတွေကြားတိုင်းဥပဒေပေါင်းအတွင်နေထိုင်သူတယောက်အနေနဲ့ရဲကွန်မြင်စိတ်လုံခြုံရမယ့်အစားအလိုလိုလန့်နေမိတယ်တဲ့တရားခံမဟုတ်တဲ့လူတွေကိုတော့ပိတ်ရိုက်တာတွေလူမဖမ်းရိုက်တဲ့တဲ့င်းတွေကလည်းမြင်ရကြားနေရတော့ကိုယ့်ဖက်မှာမန်နေရင်တော့အရင်အပြင်းခံရတာကြီးညိုတဲ့ post မတင်မဲကလန်တဲ့ post တင်လို့အဖမ်းခံရမလားဆိုပြီးတော့လန့်နေရသေးတယ်ဗျာတဲ့အလိုလိုနေရင်ကိုလှန့်နေတာပါဆိုပြီးတော့တင်ထားတာကိုတွေ့ရပါတယ်။ဒီလောက်ဆိုတင်ပြဆွေးနွေးစရာအချက်လက်တွေလည်းလုံလောက်ပြီးထင်ပါတယ်။ပြည်ထရေးဝန်ကြီးနဲ့ရဲချုပ်တို့လည်းဒီ post ကိုဖတ်မိကြမှာဖြစ်လို့အထူးတင်ပြစရာမလိုတော့ဘူးလို့ထင်ကြောင်းပါခင်ဗျာဆိုပြီးတော့ရေးထားပါတယ်ရှင်
။ Okay ဦးစိန်မောင်စာထဲမှာတော့အရေးကြီးတဲ့ချက်ကိုထောက်ပြထားတာပါ။ဒီတရားဥပဒေနဲ့ဥပဒေကိုစောင့်ရှောက်တဲ့လူတွေကအများပြည်သူအားကိုးတဲ့လူတွေဖြစ်ဖို့လိုတယ်ဆိုတဲ့အချက်ပါ။ဒါပေမဲ့လူတွေကြားထဲမှာအခုကတော့ခန်းစားချက်ကတော့စန့်ကျင်ဘက်သဘောဖြစ်နေတယ်ဆိုတာကိုပြောထားပါတယ်။နောက်စာတစ်စာကတော့ကျွန်တော်အမေရိကန်ပြည်သူဆိုတော့မောင်တတနာရဲ့ပေးစာပါ။ကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
။တရားရေးစနစ်တစ်ခုလုံးဆိုရအုပ်ချုပ်မှုအောင်မရောက်ရှိသမျှကာလပတ်လုံးနှစ်ပေါင်းများစွာစနစ်ဆိုးရအောင်မှာအကျင့်ပြခြားဆားမှုစင်ကျင်နှုံတရားကင်းမဲ့မှုလူကုန်သိက္ခာကင်းမဲ့မှုနဲ့တဦးတစ်ဖွဲ့ရဲ့အမိန်ညွန်ကြားချက်တွေအောင်မှာရှင်သန်လာတဲ့တရားရေးစနစ်ဖြောင့်မတ်တက်မတ်ဖို့ရန်ခက်ခဲနိုင်တယ်လို့ယူဆမိပါတယ်။လက်ရှိတရားရေးစနစ်ဟာဆက်အနာပိုင်းနေနဲ့တနည်းနည်းနဲ့ဆက်နွယ်နေတဲ့အမှုခင်းမှန်သမျှတရားဥပဒေအတိုင်းစီရင်ဆုံးဖြတ်တာပြည်ထောင်စီရင်တာတွေမရှိသလောက်ကိုနေပါနေကြောင်းကိုအောက်ပါအမှုခင်းတွေကအထင်ရှားပြသနေတယ်လို့ယူဆမိပါတယ်။ကျိုးပြောင်နေတဲ့ဒေသအမိန့်ချမှတ်ခံထားတဲ့ကြည်လင်းရဲ့အမှုနိုင်ငံတော်လှုပ်ကြံမှုသို့မဟုတ်အာဏာသိမ်းရန်ကြိုးပမ်းမှုလို့ယူဆနိုင်တဲ့လက်နက်တွေအမြောင်များနဲ့မိထားတဲ့ဖြူကူကူတင်ဆက်မှုစစ်ကောင်းဆောင်တွေရဲ့အမားယွင်းတွေကိုပြည်သူ့ဘက်ကရဲရဲဝံ့ဝံ့ထောက်ပြခဲ့တဲ့ဥနေမျိုးစင်ရဲ့အမှုသတင်းတော်ကူပါကြီးရဲ့အမှုဖမ်းဝရမ်းထုတ်ထားပေမဲ့မဖမ်းဘဲလွတ်ပေးထားတဲ့ဥဝီရသူပူလက်လဆွေအဝင်းခိုင်တို့ရဲ့အမှုတွေနဲ့တခြားမူရဲ့အမှုတွေမတရားဖမ်းဆီးထားတဲ့အမှုခင်းတွေလည်းအများကြီးပါပဲပိုပြီးထင်ရှားနေတာကကျောင်းထဲမှာလိမ်မိုင်းဆိုင်ရာအစော်ကားခံရတဲ့သမီးငယ်လေးဗစ်တိုးရီးယားလေးအမှုမှာအမှန်တရားပေါ်ပေါက်ဖို့လိုက်ပါဆောင်ရွက်နေတဲ့ရှေ့နေတွေနဲ့မိဘဆွေမျိုးတွေပါတရားစွဲခံရတဲ့အမှုခင်းပါပဲဒီလိုတရားစီရင်စနစ်ရိုင်းနေနေရတဲ့အဓိကအကြောင်းရင်းကတော့စစ်အာဏာပိုင်တွေရဲ့အမိန့်နဲ့ရောက်လာတဲ့စစ်တရားသူကြီးတွေနဲ့စစ်တရားရေးဝန်ထမ်းတွေမှာအဓိကတာဝန်ရှိတယ်လို့ယူဆမိပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါကတော့မောင်တသနာရဲ့ဖေးစာပါဆိုတော့သူစာမှာတော့အဓိကအဖြစ်ရှိတဲ့လူကိုအေးမြူနိုင်တဲ့ကိစ္စတွေကိုထောက်ပြထားပါတယ်ဆိုတော့ဆရာဦးသိန်းသိန်းဝေဒီလိုမျိုးပေါ့လေအဖြစ်ရှိတယ်ဒါမှမဟုတ်လေအဖြစ်ရှိတယ်လို့တန်တရားရှိတဲ့လူတွေကိုမဖော်ထုတ်နိုင်တဲ့ကိစ္စတွေကအဓိကဘာကြောင့်ဖြစ်နေရလဲဆရာ
အကြောက်တရားပေါ့ဗျာတရားဂရိပေါ့နော်ဟိုဒါမျိုးတွေပြောရမယ်ဆိုရှင်ကျွန်တော်တို့ဟိုတရားမျှတမှုမရှိတာပေါ့နော်အဖြစ်ရှိတဲ့လူကိုအေးယူပဲဟိုအဖြစ်မရှိတဲ့လူပဲအေးယူပဲဆိုတာမျိုးဖြစ်သွားနိုင်တဲ့အနေအထားမျိုးတွေရှိတယ်ဥပမာအားဖြင့်အော်ဒင်းတိုင်းတိုင်းဝင်ကြတော်လဲလဲမို့ဟိုဒီအဂရိတိုက်စားမှုတရားဆိုတော့ကျွန်တော်သဘောတူပါတယ်မကျေဘဝနဲ့ကကျေနပ်တယ်ကျေလဲကျေနပ်တယ်ဒီလိုမျိုးလောက်ကန်ဆောင်တဲ့ဟာတလူပဲဖြစ်ရမယ်မကြောစားရင်တော့ခွဲကြောက်ဒါပေမဲ့ပြန်စဉ်းစားတဲ့အခါကျတော့ဟိုအရင်သွားနေပြီးအစိုးရတက်တက်ကဒီအဂရိဒါဝင်ရှိပြီးအချို့ကတိုင်းပြည်ရဲ့ဘာနာဝတ်ပြအဲ့ဒီမျိုးတွေကနည်းနည်းပတ်စံနေမှုအဘကတို့ကြာကျွန်တော်တို့ဟိုတရားဆွမယ်မှုတွေအဲ့ဒါတွေကိုလိုနေသုံးချလုပ်ထားခဲ့ပြီးတော့အဲ့ဒါတွေကိုအရင်တပြန်ဆက်ဆင်ပြီးတယ်ဆိုတော့ကျင်းနေလို့ကျွန်တော်ရှိတယ်ပြီးတော့အဲ့တော့တန်းစီမှာတော့ကြောင်ပြောရလို့ရှိရင်အဲ့ဒါကြတာတရားမျှတမှုကိမဲ့သွားပြီအဲဘာကြောင့်မို့တရားမျှတမှုကိမဲ့သွားတယ်ဆိုတော့တရားမျှတမှုဓာန်တူရရှိအောင်လုပ်ကန်ဆောင်နေတဲ့တန်းစီရဲ့အနေကမရှိဘူးအဲတန်းစီနေမှာအခွင့်အမှုရနေတဲ့လူတွေအများကြီးရှိနေတယ်အဲ့တော့တန်းစီမှာလောကပါတရားတွေတကယ်ထွန်းကားလာနိုင်အောင်မလုပ်နိုင်ကြဗျတတိယပြင်2008ဖွဲ့စည်းပုံကိုတော့ဒီပြင်ဆင်ပြီးတော့မှဒီလိုဒီမင်းနဲ့ဒီခွင့်ကြီးကိုအာမခံတဲ့အခြေခံဖွဲ့စည်းပုံတွေကမပေါ်ပေါ်မရှိမှကျွန်တော်တို့ဒီလိုဖြစ်မျိုးတွေကနောက်နေပြည်ကြအောင်ပါဆက်ပြောနေပါမယ်
။ဟ ုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီအစီအစဉ်အဆုံးသတ်ဖို့လဲဟိုမိနစ်ပိုင်းမှာကျန်ပါတော့တယ်ဆိုတော့အချုပ်အနေနဲ့ကျွန်တော်ဟိုသုံးသတ်ပေးစီချင်တာကတော့ဥအောင်မျိုးမင်းအရင်သုံးသတ်ပေးပါခင်ဗျာဆိုတော့အခုကျွန်တော်တို့ဒီအစိုးရဖြိုးပြစ်ဆောင်တို့ဖမ်းဆီးလိုက်တဲ့ကိစ္စကနေပေါ့လေဒီကျွန်တော်ရဲတပ်ဖွဲ့အနေနဲ့ပဲဖြစ်ဖြစ်တရားရေးစနစ်မှာပဲဖြစ်ဖြစ်ပေါ့ဟိုတိုးတက်လာဖို့သင်ခန်းစာယူစရာအနေနဲ့အဓိကပြောမယ်ဆိုရင်ဘာများကြံခဲ့မလဲကိုအောင်မျိုးမင်း
အဲ့တော့ပထမဆုံးရဲတပ်ဖွဲ့အနေနဲ့ကတော့ပြည်သူရဲတပ်ဖွဲ့ဖြစ်ဖို့အတွက်ကြိုးပမ်းဖို့လိုအပ်နေတယ်။ပြည်သူရဲတပ်ဖွဲ့ဖြစ်ဖို့ဆိုတာက policy တွေလက်ဆွဲတွေကိုစာအုပ်ထဲမှာမဟုတ်ဘဲနဲ့တကယ်လူ့ခွင့်ကာကွယ်ပေးတဲ့လုံထုံးလုံကြီးတွေကိုရဲတပ်ဖွဲ့ဝင်တိုင်းထိတ်ဆုံးကနေအောက်ဆုံးမှရှိတဲ့ဝန်ထမ်းတိုင်းလေးစားလိုက်နာကျင့်သုံးမှုအတွက်လိုအပ်နေတယ်ဆိုတဲ့အချက်ကပထမဆုံးသင်ခန်းစာတစ်ခုဖြစ်ပါတယ်။နောက်တစ်ခုကတော့တရားဥပဒေကိုကျွန်တော်တို့အားကောင်းမှုအတွက် intimacy လို့ခေါ်တဲ့အပြစ်မှကင်းလွတ်နေတော့သူတွေမရှိသေးနဲ့အပြစ်ကိုအပြစ်တန်တိုင်းကျွန်တော်တို့အရေးယူဆောင်ရွက်မှုတွေအပြစ်မရှိတဲ့သူကိုဖမ်းဆီးမှုတွေလုပ်ပါလို့ရှိရင်နှိမ့်နာမှုတွေကိုပြန်လည်ကုစားပေးဖို့လိုအပ်တယ်ဆိုတဲ့အချက်ကိုထောက်ပြချင်ပါ
ဟုတ်ကဲ့ဆရာဦးသင်းသင်းတို့အချိန်တစ်မိနစ်လောက်တော့ရပါသေးတယ်ဆရာဆိုတော့ကျွန်တော်ဒီဖြိုးပြေဆုံးတို့ကိစ္စနဲ့ပတ်သက်လို့သင်ခန်းစာယူစရာကျွန်တော်တို့ဘာတွေများကြံခဲ့ရလို့ပြောနိုင်မလဲဆရာ
အဲကျွန်တော်တို့ရဲတပ်ဖွဲ့ကိုပြေပြောင်းနိုင်မှုလို့ရပါမယ်ရဲအစ်စ်ကြီးနဲ့ကျွန်တော်တို့တာဝန်ထမ်းခံရမယ်ရဲတပ်ဖွဲ့ဟာတကယ်အစ်စ်မီတဲ့ရဲကြောင်းတွေကအရင်ကဆိုကျွန်တော်တို့ဗမာပြည်စစ်ကြောင်းတွေကအင်တာနာမယ်ကြီးပေါ့ဗျာအဲ့တော့အချလာခဲ့တာဟောအဲ့လိုကြောင်းတွေပြန်ထောင်ပြီးဆိုရဲအစ်စ်တွေတန်တီရဲတွေနဲ့ညပါဝင်ဖွဲ့စည်းပြီးမှဒီသက်ဆိုင်ရာရဲချုပ်တို့ဒီဒီလေးဝင်ကြီးတို့လည်းဒီတမရဟာတို့တကယ်ရေကောက်တင်တော့ခံထားတဲ့အစစ်ကလက်အောက်မှာရှိနေရလိမ့်မယ်ဆိုသူသင်ခန်းစာကျွန်တော်ရတယ်ဆိုပြောနေမှာလေ
โอเคပင်နိုင်ဆွေးနွေးပေးခဲ့ကြတဲ့ဥပိပညာရှင်ဦးသိန်းတန်းလူခွေရေလှူရှာသူတူဖြစ်တဲ့ညီမချင်းမြန်မာဒါရိုက်တာဦးအောင်မျိုးမင်းကိုရင်ပါဝင်ဆွေးနွေးသူတွေစာရေးသားပေးဖို့ဆွေးနွေးကြတဲ့သူတွေနဲ့တောထရှင်တွေအားလုံးလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
ကိုအောင်လွင်ဦးဆွေးနွေးတင်ဆက်တဲ့စနေညဗီယိုရဲ့ဒိုင်းရိုက်လေးလိုင်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်
ဒီရွေးမြန်မာဝိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVV ရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ DVV ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOE ရဲ့ Intercept 17နဲ့ Mirset 3ဂျိုလူတွေကနေနေ့တိုင်းည9:00နာရီမှာပြတာတဲ့မိနစ်30သာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွေးဆောင်မင်းညာခံတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVV ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါလိမ့်ရှင
်။ VIEW ရဲ့အစီအစဉ်တွေကို DV ရဲ့ရုပ်သံမှာစောင့်မျှော်ရှုစားကြပါအောင်ခင်ဗျာ။ကျွန်တော်တို့ VIEW ရဲ့နေတင်ဆက်နေတဲ့ Radio အစီအစဉ်တွေအပါအဝင်ရုပ်မြင်သံကြားအစီအစဉ်တွေကိုတယ်လီဖုန်းမှာလည်းအလွယ်တကူ App တွေကို Download ရယူပြီးတော့နားဆင်နိုင်ပါလိမ့်။အခုတော့သတင်းအကြီးအကျယ်ကိုဒေါက်ခင်မျိုးသက်ကတင်ပြမှာပ
ါ။ဟောင်ကောင်မှာဥပဒေနဲ့မညီတဲ့စုဝေးဆန္ဒပြတာတွေမလုပ်ဖို့ရဲတပ်ဖွဲ့ကသတိပေးထားတဲ့ကြမ်းပါပဲ။စနေနေ့ကနေရာအတော်များများမှာဆန္ဒပြပွဲတွေလုပ်ခဲ့ကြပါတယ်။ဒါပေမဲ့ငြင်းငြင်းချမ်းချမ်းပဲပြီးဆုံးသွားတာပါ။ကောင်လွန်ရက်ကဆန္ဒပြပွဲမှာတော့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်အနေနဲ့ဗုဒ္ဓဖူးနယ်မှာပြောမဲ့မူဝါဒရေးရနှစ်ပတ်လည်မင်းကုန်မတိုင်ခင်တောင်းဆိုချက်တွေကိုလက်ရောဖို့အတွက်ထပ်ပြီးတော့ဖိအားပေးခဲ့ကြပါတယ်။ကျောသမရရှိကျင်ပင်ဟာစနေနေ့မှာနီပေါ်နိုင်ငံကိုတွားရောက်ခဲ့ပါတယ်။ဒါဟာနှစ်ပေါင်း20ကျော်အတွင်းတရုတ်သမရတအုပ်ရဲ့ပထမဆုံးနီပေါ်ခီးစဉ်ဖြစ်တယ်လို့နိုင်ငံခြားပင်မအခြေခံအဆောက်အအုံဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်ပြီးသဘောတူညီချက်တွေလက်မှတ်ရေးထိုးမယ်လို့ခန့်မှန်းကြပါတယ်။တရုတ်သမရကိုနီပေါ်သမရနဲ့ဝန်ကြီးချုပ်တို့ကခတ်မန်ဒူလေးစိတ်မှာတွားရောက်ကြိုဆိုခဲ့ကြတာပါ။မြန်မာနိုင်ငံကူစာအုပ်တွေမှာထိုင်းပြည်ဝင်ခွင့်ဗီဇာအတုတွေထုတ်ပြီးရောင်းစားနေတဲ့ထိုင်းနိုင်ငံဘန်ကောက်ခြေစိုက်ဂိုင်းတကိုင်းကိုထိုင်းအာဏာပိုင်တွေကဖော်ထုတ်ဖမ်းဆီးလိုက်ပါတယ်။ထိုင်းတောင်ပိုင်းဆုံခလခရိုင်မှာဗီဇာအတုနဲ့အချက်လက်တွေပြန်ပြင်ထားတဲ့မြန်မာနိုင်ငံကူစာအုပ်ကန်ဆောင်ထားသူမြန်မာနိုင်ငံသားတို့ကိုဖမ်းမိရကနေနောက်ဆက်တွဲဂိုင်းတကိုင်းလုံးကိုဖမ်းမိခဲ့တာဖြစ်ပါတယ်။ထိုင်းနိုင်ငံကကော်ဖီဆိုင်တွေမှာအများပြည်သူသုံးဖို့အတွက်ပေးထားတဲ့ Wi-Fi Internet ဆက်သွယ်ရေးသုံးတဲ့သူတွေရဲ့ online မှာပြုမှုလှုပ်ဆောင်ချက်တွေကိုမှတ်တမ်းတင်သိမ်းဆည်းထားဖို့အတွက်ထိုင်းစုရကညွှန်ကြားလိုက်ပါတယ်။ Cyber ရာဇဝတ်သားတွေကိုနှိမ်နှင်းဖို့အသစ်တီထောင်ထားတဲ့သတင်းတူတိုက်ဖျက်ရေးဌာနကိုအထောက်အကူဖြစ်စေဖို့အတွက်ဒီအချက်လက်တွေလိုအပ်တယ်လို့ Digital Sea Wire နဲ့လူအဖွဲ့အစည်းတွေကပြောပါတယ်။
ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါက်ကင်မျိုးသက်ပြောပြခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရေးမှုကမတ်တင်ဂီထိုက်ဖြစ်ပါတယ်။အတံပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒရမန်ဖြစ်ပါတယ်။ဒီကနေ့မနက်အတွက်6နာရီနဲ့9နာရီအထိ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ32 40 48နဲ့လိုင်းလမ်းမီတာ190အပြင် Facebook စာမျက်နှာကပါထုတ်လွှင့်တင်ဆက်ခဲ့တာပါ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။သရဆင်မြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်မှုရာနေ့တစ်နေ့ဖြစ်နိုင်ပါစေ။ကျွန်တော်ညံဝင်းအောင်ပါ။
This program has come to you from the Voice of America, Washington.